Welcome to the Voice of America in Burmese.
Mingala nya jan ma dotta shin nya shin American pi dong so myo ro Washington DC ga ni VOA Myanmar bai season ye 2023 khu ne February 12 ya taw cha ni nya phe 9 na ya ni 10 na di season ni go sa tin chou lein pe ni ma bi line to meter 1925 30 ne line la meter 190 a pyin VOA ye Facebook sa myin na ro ga ni dai phai yu na sin nai ma le jama nang law ba akhu nya bai season ni go ta win yu tin set twa ma ba မြန်မာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ဆန္ဒပြနေကြတဲ့မြန်မာနိုင်ငံအနှံ့ဆန္ဒပြသူတွေအပေါ်တာဝန်ရှိသူတွေဖက်ကဖန်စီရာတွေတိုးလုပ်လာနေပါတယ
်။တနက်ပြပေါက်တာပါ၊တနက်ပြပေါက်လိုက်တာဖြစ်ပါတယ
်။ကြာကတော့မော်လမြိုင်မြို့ကဖမ်းဆီးမှုအခြေအနေကိုကြားခဲ့ရတာပါရှင်။နောက်ပိုင်းမှာတော့အပြည့်အစုံကိုတင်ဆက်သွားမှာပါ။အခုတော့ထိတ်တန့်ရောက်တဲ့တဲ့ပုတ်ကိုအရင်ဆုံးတင်ပြချင်ပါတယ်။အာနာသိန်းစစ်ကောင်စီကပြဋ္ဌာန်းမှုပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာအသေးစိတ်ဆွေးနွေးပြင်ဆင်ဖို့လိုအပ်နေပြီးတော့အခုချိန်အခါဟာလဲဒီဥပဒေကိုပြဋ္ဌာန်းမှုအချိန်အခါကောင်မဟုတ်ဘူးလို့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ကွန်ပျူတာဆိုင်ရာအသင်းတွေအားလုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ကြားထဲမှာလောက်ရမယ့်အဆင့်တွေကိုကြော်လွန်ပြီးအစောတလင်ပြထားမယ်ဆိုရင်မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်နဲ့ကွန်ပျူတာအသင်းတွေအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့လည်းပြောပါရယ်။ဒီဥပဒေမူကြမ်းဟာနိုင်ငံအကျိုးပြည်သူအကျိုးနဲ့စီးပွားရေးလုပ်ငန်းကဏ္ဍအားလုံးတို့ရဲ့အကျိုးအတွက်အသေးစိတ်ထပ်ပြီးတော့ဆွေးနွေးပြင်ဆင်ဖို့လိုတဲ့အကြောင်းအထောက်အကူပြုအကြောင်းပြချက်တွေလုပ်ငန်းရှင်တွေကိုအဆင့်ဆင့်မဖြစ်မနေလှုံ့ဆော်ရမယ်လို့လည်းဒီအသင်းတွေရဲ့ထုတ်ပြန်ချက်မှာပါရှိထားပါရယ်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီကနေ့ကြားမယ့်သတင်းတွေထဲမှာတော့မြန်မာစစ်အာဏာသိမ်းမှုကြောင့်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုမှာနိုင်ငံတကာပူးပေါင်းပါဝင်မှုဘလောက်အရေးကြီးတယ်လဲဆိုတာနဲ့စစ်အုပ်ချုပ်ရေးအပေါ်ဆန့်ကျင်ဆန္ဒပြသူတွေပြင်းနေတဲ့အတိုင်းတွေမှာအဖမ်းဆီးခံရခြင်းမှာပဲနိုင်ငံရေးအကျဉ်းသားတောင်းနှက်ချီဒီကနေ့လွတ်ပေးနေတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားမှာပါ။ဒုတိယပိုင်းနိုင်ငံရေးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒီလိုသတင်းဆမားတွေမတိုင်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့မတ်ခွာညိုတို့ကပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံအစ်အာဏာသိမ်းမှုပေါ်နီလန်မျိုးစုံတုံပြီးအရေးကြီးဖို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထရမ်အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်
။ The UN Security Council should be encouraged to consider all of the options.
အခြေအနေကပြင်းထန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကိုက်တွေ့ရမှာအသုံးပြုခဲ့တဲ့နီလန်အားလုံးကိုထည့်သွင်းစဉ်းစားဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတိုက်တွန်းအားပေးတင်ပါတယ်။အလားတူအခြေအနေမျိုးတွေပေါ်လူခွင့်ရေးကောင်စီကဆုံးဖြတ်ချက်ချခဲ့ရမှာပြစ်မှတ်ထားတဲ့ရည်ရည်မှုတွေလက်လက်ခဲရောင်းချမှုတွေပိတ်ပင်တာတွေနဲ့ခီးသွွားပိတ်ပင်တာတွေရှိခဲ့ပါတယ်။ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့အရေးပေါ်ခုံရုံးတွေကနေတရားရေးဆိုင်ရာရည်ရည်မှုတွေလုပ်ပေးဖို့တောင်းဆိုတာမျိုးလည်းရှိခဲ့ပါတယ်။ဒီနည်းလမ်းတွေအားလုံးကိုထည့်သွင်းစဉ်းစားသင့်ပါတယ်လို့ Tom Andrews ကပြောသွားတာပါ။ကုလသမဂ္ဂလူငယ်ကောင်စီ29ချိန်မြောက်အထူးစည်းဝေးကိုဒီနေ့ online ကနေကျင်းပနေခြင်းအတွင် Tom Andrews ကအခုလိုပြောသွားတာပါ။ဒါအပြင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကကြီးစံစစ်တွေတုံးပြီးဆန္ဒပြသူတွေကိုဖြစ်ခဲ့တဲ့တပ်ပေါ်မှတ်တမ်းတွေနဲ့အများကြီးထွက်လာနေတယ်လို့သူကဆက်ပြောပါတယ်။တကယ်တော့အဖွဲ့ဝင်48နိုင်ငံပါတဲ့ဂျနီဗာခြေဆိုင်လူခွင့်ရေးကောင်စီအထူးစည်းဝေးမှာအခြားနိုင်ငံတွေကလည်းမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုဆန့်ကျင်ရှုတ်ချခဲ့ပြီးဖမ်းဆီးကန်ကောင်းဆောင်တွေပြန်လည်ပေးဖို့နဲ့ဆန္ဒပြပွဲတွေကိုအင်အားသုံးမဖြိုခွင်းဖို့အလေးနဲ့တောင်းဆိုခဲ့ကြပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကပြည်ထောင်စုတာဖြစ်တယ်လို့တရုတ်နိုင်ငံကပြောပြီးမြန်မာနိုင်ငံအတွင်းမှာအခြေအနေတွေအေးဆေးပြီးတော့ပုံမှန်အနေထားပြန်ရောက်ဖို့သက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာဂျနီဗာခြေဆိုင်တရုတ်သံမတ်ကြီးချန်ဇူးကဒီနေ့ကျင်းပတဲ့လူခွင့်ရေးကောင်စီအထူးစည်းဝေးမှာမြန်မာနိုင်ငံထဲဖြစ်ပျက်နေတာတွေကမြန်မာနိုင်ငံပြည်တွင်းရေးသက်သက်သာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီလူခွင့်ရေးကောင်စီအထူးစည်းဝေးကိုမြန်မာဒီမိုကရေစီရဲ့အလေးထားခဲ့တဲ့ဗြိတိန်နဲ့ဥရောပသမဂ္ဂတို့ကဦးဆောင်ခဲ့ပြီးမြန်မာနိုင်ငံထဲအာဏာသိမ်းမှုဖြစ်လာပြီးအငြင်းခေါ်ယူခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာပဲတရုတ်တမ္မကြီးချန်ကတရုတ်အနေနဲ့မြန်မာနိုင်ငံထဲမှာပါဝင်ပတ်သက်နေသူတွေအားလုံးနဲ့ဆက်သွယ်တဲ့ဆက်ဆံရေးလမ်းကြောင်းတွေရှိထားပြီးဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ဘယ်သူတွေနဲ့ဘယ်လိုဆက်သွယ်ပြောနေတယ်ဆိုတာကတော့အသေးစိတ်မရှင်းပြခဲ့ပါဘူး။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံရဲ့အကြီးအကဲရန်ကြီးချီတို့လည်းဖုန်းနဲ့ဆွေးနွေးတုန်းကဒီအာဏာသိမ်းမှုပေါ်စန့်ကျင်ဝေဖန်ဖို့တရုတ်ကိုတိုက်တွန်းခဲ့ပေမဲ့တရုတ်ဘက်ကတော့အလားတူအတိုင်းပဲမြန်မာနိုင်ငံရဲ့ကွဲပြားမှုတွေကိုသက်ဆိုင်သူတွေဖြေရှင်းကြမယ်လို့ပြောခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆက်ရနာတဲ့ဆက်ကျင်ဆန္ဒပြပွဲတွေဆက်ဖြစ်နေရမှာစစ်ကောင်စီဌာနချုပ်ရှိရာနေပြည်တော်မှာလည်းအစိုးရရုံးဝန်ထမ်းတွေဆက်ဆန္ဒပြခဲ့ကြပါတယ်ဆက်ရနာတဲ့ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်း မနေ့ကတနင်္ဂနွေလုံးကိုမေခွန်းပြောပြီးဒီဝန်ထမ်းတွေရဲ့အလုံးမစင်မဲ့ဆန္ဒပြတာတွေကိုရပ်တန့်ဖို့တတိပေးခဲ့တဲ့ကြားကအခုလိုဆက်ဆန္ဒပြနေကြတာပါဒီစေအုပ်ချုပ်ရေးကောင်စီနဲ့မပူပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်လာတဲ့အင်ဂျင်နီယာဝန်ထမ်းတူက
ခက်ခဲရှိမှသိပေမဲ့ဒီနေ့ဒီချိန်ကဒါမှမလုပ်လို့ရှိရင်ကျွန်တော်တို့နိုင်ငံအမောင်းအတိဖုံသွားနိုင်တဲ့အတွက်ကျွန်တော်တို့ဒီကိစ္စကိုဝိုင်းကောပူပေါင်းဆောင်ရွက်ခြင်းဖြစ်ပါတယ်ကျွန်တော်တို့ ਨੇ ဝိုင်းပူပေါင်းပေးကြပါလို့ကျွန်တော်တို့ဝန်ထမ်းအားလုံးကိုမေတ္တာရက်ခံလို့ပါ
ဒီဝန်ထမ်းကပဲသူတို့အနေနဲ့မတရားမှုတွေကိုဆန့်ကျင်ရပ်တည်သွားဖို့လိုမယ်နောက်ဆုံးမှာအမှန်တရားဘက်ကအနိုင်ရအောင်မြင်မယ်လို့ယုံကြည်ထားကြောင်းဆက်ပြောခဲ့ပါတယ်ဘုံပြည်နယ်မော်လမြိုင်မြို့ကဆန္ဒပြပွဲမှာတော့ဒီနေ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုရာဝါချီချွေနဲ့ပြတ်ခတ်လူစုခွဲတာကြောင့်ဆန္ဒပြသူ၃ဦးဒဏ်ရာရခဲ့ပါတယ
်ဆန္ဒပြပေါက်တာပါဆန္ဒပြပေါက်လိုက်တာဖြစ်ပါတယ
်အမျိုးသမီးတယောက်ကပိုက်မှာဒဏ်ရာရခဲ့ပြီးအမျိုးသားတယောက်ကတော့ပါးကိုချိန်မှဒဏ်ရာရပြီးနောက်အမျိုးသားတစ်ဦးကတော့လက်မောင်းမှာဒဏ်ရာရခဲ့တယ်လို့ကိုယ်တိုင်မျက်မြင်တွေ့ခဲ့ကြတဲ့ချက်ချင်းဒီအဖွဲ့ကတာဝန်ရှိသူတွေက Writers သတင်းဌာနကိုပြောပါတယ်။ကြားအပြင်နေပြည်တော်ကတခြားဝန်ထမ်းတွေအနေနဲ့လည်းဒီနေ့ပဲထူးထူးခြားခြားပဲဒီပြမောက်တွေကိုထုတ်ပြဖြတ်စည်းပြစ်ပြီးဆွေးနွေးရှင်စနစ်ကိုလည်းအမြင့်တက်အောင်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဆိုနေပါတယ်။တကယ်တော့မြန်မာနိုင်ငံမှာဆွေးနွေးပင်ဘက်ကဆန္ဒပြသူတွေကိုဖမ်းဆီးတာချင်းချောက်ချက်ကင်တာတွေရှိနေတဲ့ကြားကပဲမြန်မာနိုင်ငံတော်ဝဆွေးနွေးရှင်စံကြီးဆန္ဒပြဝတွေကအားမလျော်ပဲဒီနေ့ရန်ကုန်မန္တလေးတို့မြို့ကြီးတွေပါဝင်နိုင်ငံအနှံ့ကြားမှာထစ်ခဲ့တာပါခင်ဗျ။အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးတို့ပထမဆုံးချိန်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာမြန်မာကြီးလည်းပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမ်းတဲ့ပေါ်စိုးရင်ကြားတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်နဲ့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးချုံအူးယုံတို့စကားပြောပြီးနှစ်ဖက်လုံးရဲ့ထုတ်ပြန်ချက်တွေထဲမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်ဆောင်တွေပေါ်တိုက်ခိုက်ရည်ရွယ်မှုတွေချမှတ်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတတို့ဆက်သွယ်ပြောဆိုခြင်းကလည်းမြန်မာပြည်ပါဝင်ခဲ့ပါတယ်။ပုံမှန်တင်းမာတဲ့ဆက်ဆံရေးရှိတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုလည်းဝန်ကြီးဘလင်ကန်နဲ့ဝန်ကြီးချုံတို့ဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးဘလင်ကန်ကကိုရီးယားကျွန်းဆွေမှာနျူကလ িয়ার လက်နက်ကင်းစင်ရေးနဲ့မြောက်ကိုရီးယားနဲ့အမေရိကန်ဆွေးနွေးပွဲတွေရပ်တန့်နေတာတွေအပေါ်ဆက်လုပ်သွားဖို့အလေးနဲ့ထားကြောင်းထည့်ပြောခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနှစ်ဖက်ပြည်ပြည်စုံတဲ့မဟာမိတ်ဖြစ်တည်မှုအင်အားကိုလည်းမြင့်တင်သွားဖို့တန်တိတ်ထန်ချတာကြောင်းကြေညာပြုခဲ့တယ်လို့မနေ့နောက်မိုင်းကထုတ်တဲ့အမေရိကန်နိုင်ငံကြီးကြီးညာချက်မှာဖော်ပြထားပါတယ်။အရင်သမ္မတဒေါ်နယ်ဆမ်လက်ထက်တုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့2018ခုနှစ်မှာတွေ့ဆုံခဲ့ပေမဲ့နောက်ပိုင်းမှာဆွေးနွေးပွဲတွေအဆင်မပြေတော့တဲ့အပြီးလက်ရှိအမေရိကန်သမ္မတဘိုင်ဒန်ကတော့မြောက်ကိုရီးယားမူဝါဒအသစ်မချမှတ်ရသေးပါဘူးခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းမီတာ24 kHz 12.33 ညလိုင်းမီတာ40 kHz 9.33 ညလိုင်းမီတာ51 kHz 5805နဲ့လိုင်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ရဲ့တောက်ကြနေညာပဲထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွန်ညိုပါ။မြန်မာစစ်ဘက်ကရေးသားဖော်ပြနေတာတွေအားလုံးကိုလူတွေမြင်နိုင်အောင်ပို့ပေးတာရှော့ချသွားမယ်လို့ Facebook ကပြောပါတယ်။ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအရတားခေါင်းဆောင်တွေကိုဖမ်းထားပြီးတဲ့နောက်စစ်တပ်ဟာသတင်းမှားတွေကိုဆက်ဖြန့်နေတယ်လို့ Facebook ကပြောတာပါ။စစ်ဖက်အုပ်ချုပ်ရေးစန့်ကျင်စင်တာပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာနေချိန်မှာပဲ Facebook ကအခုလိုမြန်မာစစ်တပ်ကတင်တာတွေကိုကန့်သတ်မဲ့အကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။ဒီကန့်သတ်မှုဆိုတာဟာလုံးဝပိတ်ပစ်တာမျိုးမဟုတ်ပဲ Facebook ပေါ်ကအချက်လက်တွေကိုမြင်နိုင်တဲ့လူဦးရေကိုရှော့ချသွားမှာဖြစ်တဲ့အကြောင်းစစ်တပ်ကဖွင့်ထားတဲ့နောက်ထပ် Facebook အကောင့်တွေကိုလည်းအလားတူချိုးဖောက်မှုတွေနဲ့သတင်းမှားတွေတင်နေမယ်ဆိုရင်ဒီလိုပဲကန့်သတ်သွားမှာဖြစ်ကြောင်းကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေထုတ်ဖော်ပြောဆိုနိုင်ဖို့သူတို့နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကိုကဘာကြီးကိုပြသဖို့အတွက်နိုင်ငံရေးစကားတွေအပါအဝင်တင်ပြပြောဆိုနေတာတွေကိုအကာအကွယ်ပေးနေပါတယ်လို့ Facebook Company Asia Pacific လူမှုမူဝါဒရေးရာ Director Rafael Frankel ကပြောပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရထိပ်ပိုင်းခေါင်းဆောင်အာလုံးနီးပါးကိုထိမ့်သိမ့်ထားပြီးတော့စစ်တပ်ကအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံတွင်းကထောင်ပေါင်းချီတဲ့လူတွေဟာအခု Facebook အကာအကွယ်ပေးနေတယ်ဆိုတဲ့အကြောင်းအရာတွေကိုပဲရေးတင်နေကြတာဖြစ်ပါတယ်ရှင်။မလေးရှားမှာရှိနေတဲ့မြန်မာနိုင်ငံသားထောက်နေရာကိုပြန်ပို့မယ့်အကြောင်း Writer သတင်းမှာဖော်ပြခဲ့ပြီးတဲ့နောက်မလေးရှားဆိုရအနေနဲ့ဒုက္ခသည်တွေကိုပြန်မပို့တင်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကတောက်ကြနေမှာပြောပါတယ်။မ မလေးရှားမှာချုပ်နှောင်ခံရတဲ့မြန်မာနိုင်ငံသားတွေကိုပြန်ခေါ်ဖို့တင်မောသုံးစဉ်လွတ်ပြီးမယ်လို့ဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကကန်လန်နာကိုမလေးရှားကသဘောတူခဲ့တဲ့အကြောင်းအစိုးရအရာရှိတွေကိုကိုကာပြီးရိုက်တာကရေးခဲ့တာပါ မလေးရှားဟာပုံမှန်အားဖြင့်ဒုက္ခသည်တွေကိုအတိမတ်ပြုလို့မရှိဘဲအထောက်ထားမဲ့တရားမဝင်ရောက်လာသူတွေဖြစ်တာအတိမတ်ပြုပါတယ် မလေးရှားနိုင်ငံမှာမြန်မာနိုင်ငံကရောက်လာပြီးနိုင်ငံရေးခိုလုံခွင့်တောင်းသူ3,000ကျော်ရှိပါတယ် မလေးရှားနိုင်ငံဟာ COVID-19 ကာယရောဂါဖြစ်ချိန်ကစလို့အထောက်အထားမရှိရွှေ့ပြောင်းဝင်ရောက်လာသူထောင်ပေါင်းများစွာကိုဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်ရှင် အာရှတရဲ့အဓိကမူရစေထုတ်လို့ရရွှေတရီကန်ဒေတာအတွင်းကမူရစေခိုင်းတွေဟာ methamphetamine လို့ဆေးတွေထုတ်ရမှာလိုအပ်တဲ့ sudafedrin နဲ့ephedrin လို့ပစ္စည်းမျိုးတွေတင်ပို့မှုတားမြစ်တာတွေကိုရှောင်ဖို့ဒေတာတွေမှာပဲစပြီးထုတ်လုပ်လာနိုင်ပွဲရှိပါတယ်။ထိုင်းနဲ့လာအိုနိုင်ငံတွေနဲ့နယ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံအရှေ့မြောက်ဖက်ကရွှေတရီကန်ဒေတာဟာနှစ်ပေါင်းများစွာဘိန်းအဓိကစိုက်ပျိုးရာဒေတာဖြစ်ပါတယ်။ အထူးသဖြင့်အာရှတိုက်ရဲ့ရာဇဝတ်ဂိုင်းတွေဟာတိုင်းရင်းသားလူနည်းစုလက်နက်ဂိုင်းတွေထိန်းချုပ်ထားတဲ့မြန်မာနိုင်ငံဘက်မှာကျက်စားလေးရှိပါတယ်။မကြာသေးခင်အချိန်တွေအတွင်းအက်ဖက်တမင်းလို့အမျိုးအစားစိတ်ကြွစေးတွေအများပြားထွက်လာနေပြီးအထူးသဖြင့်ဒီဆယ်နှစ်အတွင်းမက်လိုလူသိများတဲ့မက်သာဖက်တမင်းဆေးတွေဟာရွှေတရီကန်ဒေတာကနေအများပြားနဲ့အလျင်မြန်ထုတ်လုပ်လာနေတာပါ။ 2019မှာအာရှတိုက်ထဲဖမ်းမိတဲ့မက်ဆေးပြားတွေဟာ139တန်ရှိပြီး 2018 ခုနှစ်က128တန် 2019 ခုနှစ်မှာ 82.5 တန်သာရှိခဲ့တဲ့အကြောင်းကုလမှုရေးစေဝါတိုက်ဖျက်ရေးဌာန UNODC မှာဖော်ပြထားပါတယ်။မြန်မာနိုင်ငံထဲကလက်နက်ကိုင်အဖွဲ့တွေဟာဆူရိုအက်ဖက်ဒရင်းနဲ့အက်ဖီဒရင်းထုတ်လုပ်တဲ့ဓာတုပစ္စည်းတွေတင်ပို့နေကြတဲ့အကြောင်းထောက်လှမ်းရေးသတင်းတွေမှာဖော်ပြထားပါတယ်။အခုလိုစိုးရိမ်စရာအခြေအနေတိုးလာနေတာကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲထိုင်းအစိုးရဟာ UNODC နဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒီကိစ္စကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။ ဂျာမနီနိုင်ငံဟာချက်နိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ဒေသတွေနဲ့ဩစတြေးလျနိုင်ငံရဲ့တိုင်ရိုဒေသတွေမှာကိုဗစ်-19မြင့်မားလာနေတဲ့သတိပေးချက်တွေထွက်ပေါ်လာနေတာကြောင့်အဲ့ဒီနေရာတွေကိုသွားလာခွင့်ပိတ်လိုက်ပါတယ်။ဒီတားမြစ်ချက်ဟာတနင်္ဂနွေနေ့ကစတင်အသက်ဝင်မှာပါ။ဘရာဇီးနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးထိုးတဲ့ဖွဲ့တွေဟာထားနေတိုင်းရင်းသားတွေကိုကာကွယ်ဆေးထိုးပေ Brazil မှာ COVID ဒီပြုလူနာ 9.8 တန်းရှိပြီးကမ္ဘာမှာတတိယအများဆုံးပိုးကူးစက်ခံရတဲ့နိုင်ငံမှာအိန္ဒိယက 10.8 တန်းနဲ့ဒုတိယအမေရိကန်က 28.3 တန်းနဲ့ပထမနေရာမှာရှိကြပါတယ်။တကမ္ဘာလုံးပိုးတွေဒီပြုလူနာပေါင်းကတော့108တန်းရှိနေပါပြီ။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာတော့သမ္မတအိမ်ဖြူတော်ဟာရှေ့တန်းကနေအလုပ်လုပ်ပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေတဲ့အသက်တန်လိုအပ်နေတဲ့ N95 နှာခေါင်းဆီးတွေအလုံးလောက်ရဖို့နှာခေါင်းဆီးထုတ်တဲ့ဆက်ရုံတွေနဲ့ဆေးဝါးပစ္စည်းထုတ်တဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်။COVID-19 ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာသေဆုံးသူစုစုပေါင်း 2.3 တန်းကျော်ရှိနေပြီဖြစ်တဲ့အကြောင်း John Hopkins ကိုရိုနာဗိုင်းရပ်စ်သတင်းဌာနရဲ့စီးရင်တွေမှာဖော်ပြထားပါတယ်ရှင
်။ောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မခွာညိုတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မြန်းနာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားမှာပါ။မြန်မာစစ်အာဏာသိမ်းကောင်းဆောင်တွေအပေါ်တန်ခတ်ပိတ်ဆို့တာတွေလုပ်မယ်ဆိုပြီးအမေရိကန်သမ္မတဂျိုဘိုင်ဒန်ကပြောကြားပြီးနောက်တစ်ရက်မှာပဲပြစ်မှတ်ထားပိတ်ဆို့တန်ခတ်လိုက်တဲ့အစီအစဉ်ကိုထုတ်ပြန်လိုက်ပါတယ်။အရေးယူထားပြီးသားစစ်အာဏာပိုင်တွေအပေါ်နောက်ထပ်ပြစ်ဒဏ်တိုးခတ်လိုက်တာဟာဘလောက်အထိထိရောက်မှုရှိပါသလဲ။ဒီတန်ခတ်မှုအပေါ်နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့ကဘလောက်အရေးကြီးသလဲဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံကစစ်အာဏာသိမ်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေပိုင်ဆိုင်မှု90ရာခိုင်နှုန်းနဲ့အထက်ကိုတက်ရိုက်ပဲဖြစ်စေ၊တော်ဝိုက်ပြီးတော့ဖြစ်စေအမေရိကန်ပြည်ထောင်စုကထိန်းချုပ်လိုက်တာပါ။ဖေဖော်ဝါရီလ17ရက်နေ့အမေရိကန်ဆွေရကထုတ်ပြန်တဲ့ပိတ်ဆို့တန်ခတ်မှုစီးရင်ထဲမှာတော့အာဏာသိမ်းမြန်မာစစ်တပ်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ထိတ်ဆုံးကပါဝင်ပါတယ်။လူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်း3ခုအပေါ်တန်ခတ်ပိတ်ဆို့လိုက်တာပါ။ဒီလိုတန်ခတ်ပိတ်ဆို့မှုဟာဘလောက်ထိရောက်မှုရှိနိုင်မလဲဆိုတာကိုတော့နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ပါတယ်။ CSIS နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနက Great Polling ကအခုလိုပြောပါတယ်။
He was sanctioned under the Global Magnitsky Act along with
2019 ခုနှစ်ကရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းတဲ့လုပ်ရပ်ကိုကျူးလွန်ခဲ့တယ်ဆိုပြီးကမ္ဘာတဝန် Magnitsky ဥပဒေအရတခြားဗိုလ်ချုပ်တွေနဲ့အတူသူလည်းအရေးယူတန်ခတ်ခံထားရတာပါဒီတော့အမေရိကန်မှာပစ္စည်းပိုင်ဆိုင်ခွင့်ပိတ်ပင်ခံထားရတဲ့လူတယောက်ကိုဘယ်လိုလုပ်ပြီးအရေးယူပေးဆိုမလဲအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်နဲ့အမေရိကန်နဲ့စီးပွားရေးလုပ်ကိုင်ခွင့်ပိတ်ပင်မလဲမေးရပါလိမ့်မယ
်အရင်စင်ဆိုရခေတ်အာဏာထိန်းချုပ်ထားတဲ့ကာလအတွင်းအလားတူပိတ်ဆို့တက်ခတ်မှုတွေကိုချမှတ်ခဲ့ဘူးပါတယ်ဒါပေမဲ့လည်းဒီလိုပိတ်ဆို့တက်ခတ်မှုတွေဟာပြစ်မှုကျူးလွန်သူဆေးအာဏာသိမ်းကောင်းဆောင်နေအပေါ်တဲ့မြန်မာလူမှုအပေါ်သာတက်ရောက်မှုရှိတယ်ဆိုပြီးဒီပိတ်ဆို့မှုတွေကိုပြန်ဖွင့်ပေးဖို့မြန်မာအာဏာပိုင်ဘက်ကတောင်းဆိုခဲ့ဘူးပါတယ်ဒါကြောင့်နောက်ပိုင်းမှာတော့အာနာသိန်းစစ်ကောင်းဆောင်နေအပေါ်သာပြစ်မှတ်ထားပိတ်ဆို့တိုက်ခတ်တဲ့စနစ်ကိုကျင့်သုံးလာခဲ့တာပါဒါပေမဲ့လည်းအမေရိကန်အပြင်မြန်မာနဲ့ဆက်ဆက်နေတဲ့တခြားနိုင်ငံတွေရဲ့အခမ်းကဏ္ဍကရောဘလောက်အထီအောင်အရေးပါပါသလဲနိုင်ငံသားဆက်ဆံရေးကောင်စီကနိုင်ငံရေးသုံးသပ်သူဂျော့ရှူဝါကာလန်စစ်ကအခုလိုပြောရတယ
် So the US will want to work with democracies in Europe, Canada
ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့တခြားဒီမိုကရေစီနိုင်ငံတွေဥရောပကနေဒါဂျပန်စတဲ့နိုင်ငံတွေနဲ့လက်တွဲလုပ်ဖို့လိုလားပါလိမ့်မယ်တခြားရှိတော်အောင်ရှာနိုင်ငံတွေဖြစ်တဲ့စင်ကာပူ၊အင်ဒိုနီးရှား၊အိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းလက်တွဲကောင်းလက်တွဲပါလိမ့်မယ်။ဒါကြောင့်တေချာလာကဒီနေရာမှာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုတနင်္ဂနွေနေ့မြန်မာနိုင်ငံရဲ့မူဝါဒပြောင်းလဲအောင်လုပ်ဖို့ဆိုတာကတိတ်ပြီးတော့မဖြစ်နိုင်ပါဘူး
။အမေရိကန်တနင်္ဂနွေရဲ့ပိတ်ဆို့တန်ခတ်မှုဟာတိတ်အလုပ်မဖြစ်နိုင်ဘူးလို့ဆိုပေမဲ့အာနာသိန်းစစ်ကောင်းဆောင်နေအပေါ်အမေရိကန်ကဥဆောင်ပြီးတော့တန်ခတ်လိုက်တာကြောင့်ဒီမိုကရေစီရေးအလေးထားတဲ့နိုင်ငံတွေကအမေရိကန်နဲ့အတူပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်နိုင်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတနင်္ဂနွေဖြစ်တဲ့အိန္ဒိယတရုတ်လိုနိုင်ငံကတော့မြန်မာနိုင်ငံမှာပဲဆွေးရတတ်တဲ့သူတို့ရဲ့အကျိုးစီးပွားကိုသာအလေးထားဆောင်ရွက်တဲ့အလေးထားရှိတာကြောင့်မြန်မာဒီမိုကရေစီရဲ့အပြောင်းအလဲမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့တိတ်မျှော်လင့်လို့မရဘူးလို့လည်းအကဲအကဲတွေကထောက်ပြပါရခင်ဗျာ
။ကိုအောင်အောင်တင်ပြတော်တာပါရှင်။ခုတော့စစ်အာဏာသိမ်းမှုကိုနိုင်ငံတကာကဖိအားပေးမှုတွေလှုပ်လာအောင်လို့ဆန္ဒပြသူတွေအာရုံစိုက်လာတဲ့သတင်းတင်ပြမှာပဲ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်မှုတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့ဆန္ဒပြသူတွေအာရုံစိုက်လှုပ်ရှားလာကြပါတယ်။စစ်တပ်ကအာဏာသိမ်းတာကိုလက်မော့ထွက်ကန့်ကွက်ဆန္ဒပြနေကြတာဒီကနေ့ခုနှစ်ရက်ပြည့်တဲ့အချိန်မှာပဲရန်ကုန်မြို့ကနိုင်ငံတကာတန်ယုံတွေရှိမှာဆန္ဒပြသူတွေတွားရောက်စုဝေးခဲ့ကြတာပါ။အဖြစ်အဆုံကိုတော့ VOA သတင်းထောက်မအိမ်တနာထွန်းကပြောပြထားပါတယ်။အာနာသိန်းရဲ့လောက်ရက်ကိုနိုင်ငံအဝန်ဆန့်ကျင်ကက်ကွက်နေချိန်မှာပဲဒီကနေ့ရန်ကုန်မြို့ကကုလသမဂ္ဂရုံးတဲ့နိုင်ငံတကာတန်ယုံတွေမှာပါဆန္ဒပြသူတွေစုဝေးပြီးအာနာသိန်းစစ်ကောင်ဆောင်တွေပေါ်ဖိအားပေးဖို့တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂရုံးအမေရိကန်ပြင်သစ်တရုတ်ရုရှားစတဲ့နိုင်ငံတကာတန်ယုံတွေမှာပါစုဝေးဆန္ဒပြကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့တန်ယုံရှိကဆန္ဒပြပွဲမှာပါဝင်သူတစ်ယောက်ကတော့ဒေသတွင်းနိုင်ငံတွေကပါဖိအားပေးဖို့တောင်းဆိုရတာလို့ပြောပါရယ်
။တရားမျှတမှုကိုသူတို့တကယ်မြင်နိုင်အောင်ပေါ့နော်။တကယ်ပြည်သူတွေလိုချင်နေတာဘာလဲ။ကျမတို့ရဲ့လီဒါအောင်ဆန်းစုကြည်တကယ်ပြည်သူတွေတကယ်တင်မြှောက်ထားတာဘာတူလဲ။ကျမတို့သမ္မတဦးဝင်းမြင့်ကျမတို့အခုလက်ရှိသမ္မတဦးဝင်းမြင့်ကျမတို့ဦးဝင်းမြင့်ကိုပဲလိုချင်တယ်။ကျမတို့အမေတော်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုနောက်မှာပဲလမ်းလျှောက်ချင်တယ်။ဒါကြောင့်မို့လို့ကျမတို့ကဒီအာဆီယံဥက္ကဋ္ဌအနေနဲ့လည်းပဲတစ်ပိုင်းတစ်နိုင်ကျမတို့တရားမျှတမှုဘက်ကိုပါလာနိုင်အောင်ပြည်သူတွေရဲ့သဘောထားကိုဒါလာထုတ်ပေါ်တာပါ
။မြန်မာစစ်တပ်နဲ့ညီကပ်တဲ့ဆက်ဆံရေးရှိတယ်လို့အများစုကယူဆထားတဲ့ရုရှားနိုင်ငံကိုလည်းဆန္ဒပြသူတွေကအာရုံစိုက်ခဲ့ကြပါရယ်။ရန်ကုန်မြို့ရုရှားတန်ယုံရှိကဆန္ဒပြသူတဦးကတော့မြန်မာပြည်သူတွေဖက်ကရက်တီပေးဖို့တောင်းဆိုနေရတာလို့ပြောပါရယ်
ကျွန်တော်တို့ဒီလူငယ်တွေကဒီနေ့အထူးသဖြင့်ဒီနေ့မှာကျွန်တော်တို့ရုရှားတန်ယုံကိုလာခဲ့ကြတယ်ပေါ့နော်။ဟောကျွန်တော်တို့ရန်တန်းမှာကကျွန်တော်တို့အရန်ယုံလက်ချက်တွေရန်ရတယ်။ဘာလို့ဆိုကျွန်တော်တို့အဓိကရုရှားကကျွန်တော်တို့နိုင်ငံအတွက်အဓိကမြန်မာနိုင်ငံအတွက်အတန်တိတ်ပေးနေတာရန်ချလိ။အတန်တိတ်ပေးရုပ်တင်မကောက်ပေါ့နော်။ကျွန်တော်အနောက်မှာကျွန်တော်တို့မလူချင်းနဲ့ကျွန်တော် military ကိုအများကြီးပတ်ဖို့ကပ်ပတ်မှုကူညီအပိုင်းတွေရှိရပေါ့နော်။အဲ့ဒါကျွန်တော်တို့နိုင်ငံသားတွေလုံးဝမချင်တတ်ဘူး။ကျွန်တော်တို့ကျွန်တော်တို့ကတရားမျှတမှုကိုဖော်ဆောင်ပေးပါကျွန်တော်မြန်မာနိုင်ငံသားတွေဘာလို့ချင်းလဲဆိုတာကိုရုရှားတခြားနိုင်ငံနီးတူပဲဘာကြောင့်ရုရှားလည်းမလုပ်နိုင်ရတာလဲပေါ့နော်ကျွန်တော်ရုရှားကဒီအဓိကဒီတောင်းဆိုတဲ့အားကိုကျွန်တော်လာခဲ့ရဖြစ်ပါလေကြာ
မြန်မာနိုင်ငံအပေါ်နိုင်ငံရေးစီးပွားရေးအရာဩစာညောင်းတယ်လို့အများကလက်ခံထားကြတဲ့တရုတ်နိုင်ငံကိုလည်းဆန္ဒပြသူတွေကဖိအားပေးဖို့ကြိုးစားနေကြပါတယ်မြန်မာနိုင်ငံရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဆင့်ဆွေးနွေးမှုတွေမှာအာဏာသိမ်းစစ်တပ်ဘက်ကရက်တည်ပြီးအကာအကွယ်မပေးဖို့တရုတ်တန်ယုံမှဆန္ဒပြသူတွေကတောင်းဆိုနေကြတာပါမကြတိခင်တုန်းကပဲအာနာသိန်းစစ်တပ်အတွက်ညပညာနဲ့ပစ္စည်းကရိယာအကူအညီတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာကြောင့်တရုတ်နိုင်ငံပေါ်ဆန္ဒပြသူတွေကပို့ပြီးအာရုံစိုက်နေကြပါတယ်။အ
အာဏာသိမ်းစစ်ဆိုရအပေါ်ပထမဆုံးအရေးယူတန်းခတ်မှုတွေကြီးညာလိုက်တဲ့အမေရိကန်တန်ယုံအပါအဝင်နောက်နိုင်ငံတန်ယုံတွေရှိမှလဲဆန္ဒပြသူတွေကထိရောက်တဲ့အရေးယူမှုတွေချမှတ်ဖို့ဖက်စည်းခံထားရတဲ့အရသာအစိုးရခေါင်းဆောင်တွေလွတ်မြောက်ရေးနိုင်ငံတကာအတိုင်းအတာနဲ့ဝိုင်းဝန်းကြိုးပမ်းပေးဖို့တောင်းဆိုနေကြတာပါအမေရိကန်ပြည်ထောင်စုကတော့သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်အမိန့်ထုတ်ပြန်ပြီးအာဏာသိမ်းစစ်ကောင်ဆောင်တွေဆက်ဆက်ပတ်သက်သူတွေကိုတန်ခတ်အရေးယူဖို့ကြီးညာထားပါတယ်။သမ္မတကအမိန့်ထုတ်လိုက်ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကပဲမြန်မာစစ်တပ်ကအရာရှိဟောင်း6ဦးအသစ်ဖွဲ့စည်းလိုက်တဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ဝင်၄ဦးနဲ့စစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်း၃ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်တယ်လို့ကြီးညာထားပါတယ်ရှင်။
မအင်တနာထမရှင်အခုတော့ဆန္ဒပြသူတွေထဲရဲတပ်ဖွဲ့ကပစ်လိုက်တဲ့တနကျဆန်းထိသွားခဲ့တဲ့မင်းကလေးရဲ့အခြေအနေကိုတင်ပြပါမယ်။နေပြည်တော်မှာတည်တရင်မတ်အစောပိုင်းတုန်းကစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေထဲရဲတပ်ဖွဲ့ကလူစုခွဲတဲ့အနေနဲ့ပစ်ခတ်ခဲ့ရကဥခေါင်းမှာတနက်ထိမှန်ခဲ့သူမင်းကလေးဟာအုံနောက်တေဆုံသွားပြီလို့ဆရာဝန်တွေကသတ်မှတ်ထားပါတယ်။ပြင်းထန်ဒဏ်ရာရခဲ့တဲ့မမြတ်တွဲ့ခံရဲ့နောက်ဆုံးအခြေအနေကိုတော့ဆရာဝန်တွေနဲ့မိသားစုဝင်တွေကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မမေခါကပြောပြထားပါတယ်။
အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအင်္ဂါနေ့တုန်းကနေပြည်တော်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေနဲ့တမကနောက်ပိုင်းမှာတနက်ပစ်ဖောက်လူစုခွဲရမှာမမြတွတ်တွက်ခိုင်ဥကောင်းမှာထိမှန်ခဲ့တာပါဥကောင်းကတနက်တန်ရာကို၃ရက်ကြာကုသပေးပြီးတဲ့နောက်မှာတော့အုံနောက်တေဆုံသွားပြီလို့သတ်မှတ်လိုက်ကြောင်းသူ့ကိုကုသပေးနေတဲ့ဆရာဝန်တယောက်က VOA ကိုအတည်ပြုပြောပါတယ်အုံနောက်တေဆုံကြောင်းသတ်မှတ်လိုက်ပြီးနောက်အရေးပေါ်အသက်ဆက်နိုင်အောင်တက်ဆင်ထားတဲ့အသက်ရှူချက်ကိုဖြုတ်ရမယ့်အချိန်ကိုတော့မိသားစုကဆုံးဖြတ်လိုက်မယ်လို့ပြောပါတယ
်အခုဒီမနေ့တော့ဟာအဆရာကြီးကသူ့ကိုဒိန်းကက်ရပါပြီပေါ့နော်ဒိန်းကက်ရပါပြီသတ်မှတ်လိုက်တဲ့ခါကျတော့သူ့မိသားစုကိုဒီအသက်ရှူချက်ဖြုတ်မယ့်အချိန်ကိုပေါ့နော်သူ့အစင်သူ့စိတ်ပြင်းထန်နေတဲ့အချိန်ကိုပေါ့အဲဒီဆင်ဆုံးဖြတ်ပါဆိုပြီးပြောထားတယ်ခင်ဗျဟုတ်အခုတော့လောလောဆယ်တော့သူ့ကဆုံးဖြတ်ပြီးပေါ့နော်သူ့မိသားစုအနေနဲ့ကျတော့ဟုတ်ဟုတ်တော့ဖြစ်သွားပြီနော
်မိသားစုဝင်တဦးဖြစ်တဲ့ကိုကျော်တက်အောင်ကတော့မမြတွတ်တွဲခံရဲ့အခြေအနေကိုဆက်လက်စောင့်ကြည့်နေပြီးဆုံးဖြတ်ချက်မချရသေးဘူးလို့လည်းပြောပါတယ
်ဟုတ်တယ်ကြည့်ကြဝဲခဏတော့ဒါကြည့်အောင်မပေါ့ကြည့်အောင်မဆိုတော့သူ့ဘာသူပဲဖြစ်သွားမှာလို့မျိုးနေတိုင်းတော့ကြည့်ပြီးအဲ့ဒါကြောင့်ခဏကျွန်တော်လည်းစောင့်ကြည့်နေလို့ရအနေထားဒီကကျွန်တော်ပဲဒီမှာဒီတောင်ကြီးနေတဲ့အနေအထားဖြစ်ကြတော့အစီအစဉ်အားလုံးပဲရှိရလို့ရှိရပါတော့
နေပြည်တော်ကဒင်းတထောင်ဆေးရုံမှာအရေးပေါ်လူနာအဖြစ်စေကူတောင်းမှုခံယူနေရတဲ့မမြတွဲ့ခိုင်ဟာဥကောင်းညာဘက်ချမ်းကနေဖောက်ဝင်ခဲ့တဲ့ကြီးစံတန်းရာကြောင့်အုံနောက်ညာဘက်ချမ်းအပြင်းထန်ပျက်စီးသွားပြီးကြီးစံအပိုင်းဆဟာလည်းအုံနောက်အတွင်းမှာနစ်မြုပ်နေတယ်လို့ဆရာဝန်ကပြောပါတယ်မနေ့တုန်းကပဲအသက်20ပြည့်ခဲ့တဲ့မမြတွဲ့ခိုင်ရဲ့အုံနောက်ထဲကကြီးစံအပိုင်းအဆောက်ကိုထုတ်နိုင်ဖို့အချိပါဆရာဝန်တွေစူးစမ်းခဲ့လို့လေမိသားစုဝင်ဖြစ်တဲ့ကိုကျော်တက်အောင်ကပြောပါရယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေအတွင်သွေးမြေကျခဲ့ရတဲ့ဒီဖြစ်ရက်အတွက်သူ့ကိုကူတာပေးနေတဲ့ဆရာဝန်တွေကိုယ်တိုင်လည်းစိတ်မကောင်းဖြစ်ခဲ့ကြရပါတယ်
။ဒီလိုမျိုးသူကတော်လီချမ်းနဲ့ရောကလည်းမဟုတ်ဘူးပေါ့နော်ဒီလိုအနေထားမျိုးနဲ့ဒီပြောက်အသက်ဆုံးရှုံးရမယ်ဆိုတာတော့ဝန်ထဲကိုကောင်းပါတယ်အဖြစ်လည်းဖြစ်ဖြစ်မအောင်ခင်ဗျာ။ဒီလိုအဖြစ်မျိုးထပ်မဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီစနစ်စုတစ်ခုကိုဒီတစ်ခေါက်မှာအပြီးတဲ့တစ်ချက်ပြည့်အမြင့်ချက်ပြည့်မှရပါပါ။ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အရွယ်တန်းပေါ့နော်ကျွန်တော်ရဲ့ generation မှာခံခဲ့ရတဲ့အဖြစ်အပျက်တွေအခုကျွန်တော်ရဲ့ out generation ဒီမြန်မာလူတို့အရင်ကဖြစ်ခဲ့ရတဲ့အဖြစ်အပျက်တွေကနောက်တဲ့ဒီကနေလေ generation တွေအခြေအနေကိုဆက်ပြီးတော့ခံစားရတဲ့အဖြစ်မျိုးတွေထပ်ပြီးဖြစ်လာပါပါဒါကဒီမြန်မာလူရဲ့ဆိုရှင်အခုဒီ2021ခုနှစ်ဒီအဖြစ်အပျက်တွေကပထမဆုံးဒါအသက်ဆုံးရှုံးရတဲ့လူတစ်ယောက်ဖြစ်လာမယ်အဲနောက်တစ်လေထပ်ပြီးတော့ဖြစ်လာနိုင်တဲ့နေထိုင်မျိုးတွေရှိနေရပါပဲဒါတော့ဒါပေမဲ့ဒီကက်ပုံပြီးတော့ဒီနောက်တဲ့ကျွန်တော်တို့ရဲ့အောက်အငယ်ဒီမှာအဲသူတို့ရဲ့အနာဂတ်ဒီမှာဒါမျိုးမဖြစ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ဒီလိုအားလုံးကတနည်းတစ်မြို့ထဲနဲ့ဒီကနေ့ကိုအမြင့်ချက်ထုတ်ပြရမယ်ရပါပါခင်ဗျာဟုတ
်ဆန္ဒပြပွဲတွေအချိန်မြင့်လာတာနဲ့အမျှအာနာပိုင်တွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နေတာဖမ်းဆီးတာတွေလည်းရှိလာနေပါတယ်အင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့ပသိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေမျက်ရည်ယူပုံးတွေတုံးပြီးဖြိုခွင်းခဲ့တာတွေရှိခဲ့ပြီးနေပြည်တော်မှာတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်မမြတွတ်တွဲခိုင်တဲ့နောက်ထပ်လူငယ်တအူးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တာပါကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့ငြင်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တတိပေးထားပါတယ် ဒီကနေ့ပြုလုပ်တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှလည်းစန္ဒပြသူတွေကိုအာဏာပိုင်တွေအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကချက်မှန်တိုက်တွန်းထားပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြတဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မော်လမြိုင်ကစန္ဒပြပွဲအခြေအနေသတင်းပဲဆက်ရအောင်ပါ။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြတဲ့မွန်ပြည်နယ်မော်လမြိုင်မြို့ကစန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်နှိမ်နင်းမှုကြောင့်ထိခိုက်ဒဏ်ရာရရခဲ့ကြပါတယ်။စန္ဒပြသူလူငယ်တချို့ကိုလည်းဖမ်းဆီးသွားပြီးတော့နောက်ပိုင်းမှာတော့ခံဝန်ကိရိနဲ့ပြန်လို့ပေးခဲ့တာပါ။မော်လမြိုင်မြို့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်အကနုံကတင်ပြထားပါတယ
်မွန်ပြည်နယ်မော်လမြိုင်တက္ကသိုလ်အနီးဆန္ဒပြနေတဲ့သူတွေကိုဒီကနေ့အစောပိုင်းနဲ့ညနေပိုင်းတွေမှာနှစ်ကြိမ်ရဲတပ်ဖွဲ့ကတနပ်ပြဖောက်လူစုခွဲခဲ့ရာကထိခိုက်ဒဏ်ရာတွေရခဲ့ကြတာပါစန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိုက်တိုက်ရင်ဆိုင်ဖြစ်ရာကပြက်ခတ်နှိမ်နင်းတဲ့အခြေအနေနဲ့ကြောင်ရတာလို့လဲကိုတိုင်တွေ့ခဲ့သူတို့ဖြစ်တဲ့ကိုစင်မိုးက VOA ကိုပြောပါတယ်။ညနေပိုင်းမှာရဲတပ်ဖွဲ့ရဲ့ပြက်ခတ်မှုကြောင့်စန္ဒပြသူတို့ထိခိုက်ဒဏ်ရာရခဲ့ကြောင်းလဲဒဏ်ရာရသူတွေကိုစေကူတမှုပေးရမှာကူညီပေးခဲ့တဲ့ကိုစင်မိုးကပြောပါတယ်
။ဟိုတိကျောင်းဖြစ်တဲ့နောက်ဒီမှာအကုန်လုံးတော့ကျွန်တော်တို့ဒီမိကားတွေအကုန်လုံးနဲ့တာဟုတ်တာ off train နဲ့ထုတ်ပြီးအကုန်လုံးဖြတ်စီးခံရရကြီးရနော်။ဟုတ်ဒီကစားလူတွေလူတွေလည်းသိက္ခာတန်ရလူရှိပါလေသိက္ခာတန်ရလူရှိတဲ့လူတွေကတော့ကျွန်တော်တို့အခုဟိုတော့ဒီတော့ကိုယ်ကပြည်သိဖို့ဆိုတော့ရေးတော့ပြည်ပြီးတော့ကျွန်တော်တို့ကုသမဲ့နေအောင်ပို့ထားပြီးပါပြီဘာဘာကြီးလို့ပဲထင်ပါတယ်နော်ကျွန်တော်တို့ပြစ်တဲ့အချိန်မှာမမြင်ရဘူးဆိုတော့ကျွန်တော်ကဒီပါထွက်တဲ့ဘက်ခြံကိုသွားနေတော့လေဒီနောက်မှာဖြစ်တာကမမြင်လိုက်ရအောင်ပေါ့နော်တော့လည်းအများများတော့ဒီဒီဘောက်ကန်ဆက်ကြပြီးတဲ့အချိန်မှာပဲနောက်ပြီးတော့မှသိက္ခာတန်ရလူရှိတော့ခေါ်ထုတ်လာကြတာပေါ့နော်ဒါရပြင်းထန်တော့တယောက်ပေါ့နော်နောက်ပြီးတော့နောက်ထပ်3 4ယောက်တော့ဒီဒီဘက်ရင်ထိမှန်လာကြအဲ့ဒါဒီကုန်လုံးလည်းကျွန်တော်စေးကူထားပြီးပါပြီနော
်မနေ့ပိုင်းမှာတော့ကမော်လမြိုင်တက္ကသိုလ်အနေဆန္ဒပြသူတွေထဲကတချို့ကိုအာဏာပိုင်တွေဖမ်းဆီးသွားတာကြောင့်ပြန်လွှတ်ပေးဖို့တောင်းဆိုနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေနဲ့ထိုက်တိုက်ရင်ဆိုင်မှုတွေကြုံခဲ့ရပြီးဒုတိယအကြိမ်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါအစောပိုင်းဆန္ဒပြပွဲမှာဖမ်းဆီးခံရသူ၉ဦးကိုတော့ရဲတပ်ဖွဲ့ကခံဝန်ကတိနဲ့ပြန်လွှတ်ပေးလိုက်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်အစောပိုင်းဆန္ဒပြချိန်မှာလည်းရဲတပ်ဖွဲ့ကတနက်ပြစ်ဖောက်ပြီးလူစုခွဲဖို့စ조사ခဲ့သေးတယ်လို့မော်လမြိုင်ကျောင်းသားတမကဥက္ကဋ္ဌအကိုတန်စင်ဦးကဒီနေ့မနေ့ပိုင်းမှာပဲ VOA ကိုပြောဆိုထားပါတယ်
ဒီတော့ကျောင်းသားတွေကလည်းညှိမယ်ဆိုတော့သူတို့ခေါ်တော့ညှိတယ်ညှိကြပါတယ်ခေါင်းဆောင်ပိုင်းကထွက်သွားတယ်နှစ်ယောက်လောက်ပေါ့အဲဒါခေါင်းဆောင်ပိုင်းကအရင်ဝင်ဆွဲသွားတယ်နောက်ကားပွားလေးကျော်တတိယကားပွားလေးကိုဆွဲသွားတယ်ပေါ့အခုကတော့စင်ရင်ပေါက်တာကတော့လေးယောက်ပေါ့နော်လေးယောက်ကျွန်တော်ဖမ်းခံရတယ်ပြီးတော့ကျွန်တော်တတိယကားကိုရဲတွေကသူတို့ကိုယ်မှောင်သူတို့ကိုယ်စီးပြီးတော့တတိယကားကိုတင်းသွားတယ်ပေါ့နော်အနောက်တော့ပြဲပြီးတော့စစ်သားတွေပဲရောက်လာပြီးတော့ပြည်နာမှာထိုင်နေလူတွေကဆိုကျောင်းသားတွေကဆိုစောက်ကန်ပြီးတော့ဆန်းလာတို့အဲ့ဒါသူတို့ဆန္ဒပြပဲနဲ့ဒီထဲမှာထိုင်ကြည့်တဲ့လူကိုလည်းကံပြီးဆန်းတာတို့အဲ့လိုမျိုးလုပ်တယ်ဒါပေမဲ့ဆန်းတဲ့လူကြီးတွေကအခုတိမတတ်သေးဘူးအခုလင်းရအောင်စစ်တိုင်းရအောင်ယူရှင်တော့300ကျော်လောက်လို့ရှိနေပြီးတော့တက္ကသိုလ်ဝင်မှာတနက်5ကျော်လောက်ဖောက်တယ
်စစ်တပ်ကအာဏာသိမ်းတာနဲ့စကျင်တဲ့လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်နေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေကမိတပ်ရေးပိုက်တွေမျက်ရည်ရိုးပုံးတွေတမကတနက်နဲ့ပါပြစ်ခတ်ပြင်းအင်အားသုံးနှိမ်နင်းတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီတွင်ပအစောပိုင်းမှာတော့ကလည်းနေပြီးတော့မှရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အ ਨੇ ဆောင်နှစ်ဦးအပြင်းထန်တန်ရာရခဲ့ပြီးအများအပြားလည်းထိခိုက်တန်ရာရခဲ့ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်နဲ့လူအခွေရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်အာဏာသိမ်းမှုကိုစတင်ပြီးငြိမ်းငြိမ်းချမ်းချမ်းဆန္ဒပြသူတွေရဲ့အခွေရေးကိုလဲစားလိုက်နာဖို့နဲ့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့လည်းတတိပေးထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဒီကနေ့မြမအရေးအစည်းအဝေးမှာလဲမြန်မာနိုင်ငံကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တိုက်တွန်းခဲ့ပါတယ်ရှင်
။အကနုံတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြတဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရှမ်းပြည်ဖက်မှာလဲစစ်အာဏာသိမ်းမှုဆန့်ကျင်သူတွေအဖမ်းခံရတဲ့တရင်ဖက်ဆက်ရအောင်ပါ။စစ်တပ်ကအာဏာသိမ်းတဲ့လောက်ရကိုဆန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ရှမ်းပြည်နယ်မှာဝန်ထမ်းတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဖမ်းဆီးနေပါတယ်။အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲဖမ်းဆီးမှုတွေကလည်းဆက်ပြီးတော့ရှိလာနေတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကတင်ဆက်ထားပါတယ
်စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရှမ်းပြည်နယ်မှာနိုင်ငံရေးပါတီဝင်တွေတက်ကြွလှုပ်ရှားသူတွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဆက်တိုက်လှုပ်လာနေတာပါမ Mariniani Baima, Shamine Thong by Linki Kayan, Mike Bamuma, a Jama Petra Nina Anna Pisande, CTM, Floja Muma, Pawin Kede, Jama Yi Wanandu, Longjong Yita Puriga, Pansi Duar and Lu, Letosiawan, Doctor Sainso Tonga Piovare.
Good to do that. Tama Koha, Yawa, Sima Dantamus, many CBM Logi or Dua, or Sanaga Red Lupara. มันนี่ก็ดูพันธุ์อะไรดีนะอีเคลาปใช่ไหมเนี่ยแต่ว่าดีสิแม่อุดิเนี่ยพันธุ์อะไรดูว่าเท่าเย่ก็สิบห้าบาทเนี่ยดูดูเสียงอย่างเปียนี่ชุดเด็กก็ลาวไปนะเนี่ยเนี่ยเนี่ยไปนี่ที่บ่ไม่มาอยู่ปีรู้เสียงวิ่งกูเลยลงจากยี่สิบหกเลยก็มันนี่มันเลยไปก็สามีเนี่ยเนี่ยไปที่วันทางเขวาเลย
อันนั้นดูชั้นมีเนี่ยต้องยิ้มอยู่มาเลยเฟรไวล์ละเสียนี่ก็สามีอันนี้ส่งเลี้ยวเท่านั้นพันสี่เท่านั้นกันยาเร็วต้องยิ้มอยู่เสียนุ่นต่อชีวิตดูกับเปียวว่าเลยโอ้ยเสียงเชื่อเลยแล้วนั่นเสียงเปียวป่าเลยดูเสียเลยเชื่อที่เนี่ยเชื่อในตัวมึงบอกโอ้ยมีนั่นเชื่อเชื่อในเปียวป่าเลย
ยาดาบรินมันเนี่ยมาจะมาดูซีดีปาร์ตี้ทุกคนจะปาร์ตี้ได้ดีนะใช่มาวันนี้ยี่ห้อนี้เลยเราจะคุยกันวันก่อนตัวทักขอตัวแต่ช้ากูให้เรื่องมีดีมาเลยซีดีอันลูกชามูมาป่าวันเดียววันทันเลยชูพันสี่ขยันอะไรสิเนี่ยเดี๋ยวเราเลี้ยวไปเลยเรื่องดีมาเอเนอร์ปาร์ตี้เรียนแต่จะเอาลูกชาติก่อนเนาะตู้กูคันฮาลู ฮัลโหลว่ามาเลยสุดยอดจะมาสิเสร็จเลยไม่ชิมมาเลยท่านเลยบ่เนาะกงเซ็งได้มาเลยท่านเลยยังไม่ได้วันนี้เลยได้ยี่ห้อพันนี่เลยฉันมีแนวทางพันสิมูดีชินีไปมาเลยปีนี้มีรถตั้งยี่ห้อบ่าวเองแต่ฉันมีดีมาโรเสียแต่อนาคตหน้ากูสั่งยังเนี่ยสนับยาลูกชามูดีเสร็จแล้วพอบอกนี่นะว่ากูแล้วต้องคุยลูกชามูพอดีกันโรยิ่งฉันส่วนสนับยาตุรีอ่ะคุยยี่กูลิซาบุเนี่ย
นั่งกงเองแต่เดินไปปุ๊บตัวเราว่าเช่นคุณรู้อาจารย์นารีลูกไปเรียนแต่เดินเต็มปีจะมาเลยเนี่ยมาเนี่ยก็มาสิตาก้าอาณาเต็งไหลปีเดียวนั่งกันเอาว่าทางต่างชีเรียนจินดาริโกที่กินเนี่ยเป็นลูกไปยามาเนี่ยไงยังตั้งวันงานลูกปกติโชว์เลยป่าวเองเก็บอะไรอาจารย์นารีเป็นลูกไปเรียนแต่ตัวอาณาเต็งไหลปีนับเสร็จด้วยโชคช่วยเรียนเนี่ยไงยังเช่นเนี่ยบอกเช็คแค่ละมาโก้เลยสวยมือเรียนชินีรับว่าวิวเอ็มยามาไปแต่เดินเท้ากดแต่ไหนงานเต็มปีจะ
ဒီမှာနိုင်ငံတော်ပုံကံမှုအချင်းညိုပြည့်စုံမှုပုံမှတ်တွင်တဲ့ထောင်ဒဏ်နှစ်20ကြာခံနေရတယ်။ရဟန်တိုင်းသားနိုင်ငံရေးကောင်ဆောင်ဒေါက်တာအေးမောင်ရဲ့စာရေးဆရာဝန်ရုံးတို့လေးပါဝင်ခဲ့ပါတယ်။ပြန်လွတ်လာတဲ့ဒေါက်တာအေးမောင်ရဲ့ရှင်နေရာကောင်းမွန်ကြောင့်လေစနစ်ဖြစ်သူတို့များများတက်ကပြောပါတယ်။ဒေါက်တာနေတော့တစ်ခါအဲဒီငါနဲ့တစ်ဆင့်ပေါ့နော်။ငါပုံကနေတော့တစ်ခါတွေ့လိုက
Mudugo, Pigre, Yadazuya letter, Natong Sashi Kuniga, Sanwailaga, Yetitong, Unima, Pulo, Yakan Pin, Shosha, Anna, Jasonga, Kanama, Deya Hope Yokere, Nangano Bonkamu, a genu Bessimu, Poma Dene, Tonga, and Nemesis, seeing Pipikiraba. And the Muda Democracy, we shall sue your letter, my pansy be. Nishi Tonga and Jack can hear the doctor Imon in it. General Lavino and a Tintare Damdone, Bumbongdon and this week, Kaman Shedded Turbo Kevin Nomado. Do Usong Titong Dare, Rakan Usong Badigaro. And I think Suyane Bumbongam Hojong Pioso Kebare. Tabemele, Muda Juicy Bode Pioso Sessan Domelule, Puguayla Chauye Negabe, Jinache Topian Pioso Tabare. Rakan Pine, she's like one lap foundation, Dida Ukan Gong Sangaro. Dada Imon in Nanganima, Sinko Mudin, Jong Nanelule, Tong Tabare.
Tonorugaro, Dada Imoga, Bugaro, Lelavizo, Nanganima, Sapiro, Luxamilo, Jungi, Tonoruga, Yaga Nangay, Poma, Sapiro, Luxamilo, Jungi, Nakuga, the Padien Munga. ตัวเมลุเลนโนเลนบ่ปาร์ตี้มูซราเอปาร์ตี้มูโคเลตุเปนชิตาเดชะดิแมปอมาตัวเมลุญ่อเล่นน่ะบ่ตะเกลุไอ้หลุมตัวเวเนี่ยคุณน่ะประมาณจนตุเกะตะโลเปดิเนี่ยเปราโหลักษณะเลยสุยเลยดิปาร์ตี้กาทอกกันมุดิยอปาร์ตี้ด้วยมาด้วยมายอดิปุเปมุดิชาติบิรอลุชาปุเปเลลุชามุดิเฉลานะครับบ่เปลี่ยนไปมาเลชิจงเนยะดิโลโนบ่เนาะ
ဒီကနေ့ချင်းထောင်တွေကပြန်လွှဲတဲ့အချိန်မှာတော့နှင်းစီပါတီတို့လိုလူတင်ရတဲ့ UDP ညီညာတော်ဒီမိုကရက်တစ်ပါတီအောက်ထအူကျော်မြင့်လေးပါဝင်လာခဲ့ပါတယ်။ထောင်ပြင်းမှုနဲ့ပြီးခဲ့တဲ့နှစ်မှာပဲထောင်ဒဏ်နဲ့အမှုဟောင်းကလက်ကျန်ပြစ်ဒဏ်တွေကိုကြားခံဖို့တရားရုံးကစီရင်ရှေ့ရှာထားခဲ့တဲ့ဦးကျော်မြင့်ပြန်လွှဲလွတ်မြောက်လောက်ကြောင့်ရှင်းနေဖြစ်သူဦးနေလင်းထွန်းကပြောရဲကိုဒီ
တဲ့ဆိုရင်ရောမရောမီမာကလေးကဒီလိုဖြစ်လာမယ်ဆိုတော့သူကကြိုသိနေပြီလားဒီခုဒီလိုဖြစ်တော့ပတ်သက်ပြီးကြောနာတတ်မယ်ဒီကာဒီကာသူ့ကိုအိမ်ဝင်ပေးတာပေးဖို့သူ့ရဲ့ပါတီရလူတွေကိုမဆော့တယ်မှာကြမှာပါရှိတယ်ပြီးရင်အထွေလုံငင်းချတာကိုလည်းသူပြန်တွက်လာမယ်လို့မှားထားရရှိတယ်အဲ့တော့ကျွန်တော်တို့ကတိတ်တော့ဝန်တာလည်းမကြည့်ဘူးဝန်တာကျင်းပြီးပြလာပြီလားဖြစ်တယ်ကျွန်တော်လည်းကဒါကနိုင်ငံသားတယောက်အနေနဲ့ပြောတာ
ဒီကနေ့ပြည်ထောင်စုနေ့မှာလုံငင်းရှမ်းတာခွင့်ဖြင့်နိုင်ငံဝန်ကြီးထောင်တွေကမြန်မာနိုင်ငံသား23,000ကျော်နဲ့နိုင်ငံခြားသား55ဦးတို့ကိုပြန်လွှတ်ပေးလိုက်ကြောင်းလည်းမြန်မာနိုင်ငံပိုင်သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကကြီးထောင်တွေကလည်းပြန်လွှတ်ပေးလိုက်တဲ့အကြေအသားရေတော်ကတော့646ရောက်ရှိတယ်လို့လည်းရခိုင်ပြည်နယ်လုံခြုံရေးနဲ့နေသားရေးအဝန်ကြီးဗိုလ်မုံကြီးမင်းတန်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အရသာစုရကောင်းဆောင်တွေနဲ့လွတ်တော်ကိုယ်စားလှယ်တဲ့တက်ကြလှုပ်ရှားသူတွေကိုဖမ်းဆီးထားရှိမှာပဲ။ရာဇဝတ်မှုနဲ့ပြစ်ဒဏ်ချခံရသူအများစုပါဝင်တဲ့ကြီးသားတွေကိုပြန်လွှတ်ပေးခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတန်ဝန်ကတော့အာဏာသိမ်းပြီးနောက်ဖမ်းဆီးထားတဲ့နိုင်ငံရေးသမားတွေဒီမိုကရေစီရေးလှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့လေတောင်းဆိုထားပါတယ်ခင်ဗျာ
။ကုသနိုင်တင်ပြသွားတာပါရှင်။ POA ရဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မပေးခင်အခုတော့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါပေါနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းဖက်မှာတိုက်ပွဲတွေကြောင့်အခြေအနေတင်မာနေတဲ့သတင်းတင်ပြပေးချင်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါပေါနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်တပ်နဲ့ရှမ်းကချင်လက်နက်ကိုင်အဖွဲ့တွေကြားတရက်ပိုင်းမှာပဲတိုက်ပွဲတွေဖြစ်ပွားနေပြီးတော့အခြေအနေတွေတင်းမာနေတာပါအပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့မူဆယ်မြို့နယ်တွေအတွင်းမှာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေတာပါတီဘောမြို့နယ်မှာတော့တပ်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကြားတိုက်ပွဲဖြစ်ခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်က VOA ကိုပြောပါတယ်
ဒီဘောမျိုးနဲ့မိုက်တုံကြီးကအောက်စုအတဲမှာဗျတိုက်ပွဲကနည်းနည်းကျပြန့်ကြသူကတည်ရင်လေးရင်နှရင်တော့တက်လာတယ်ဆိုတော့တော်များတယ်အဲ့မှာတနေရာတည်းတော့မဖြစ်ဘူးပေါ့နော်ဒါမဲ့ဟိုအဲ့ဒီကအောက်စုအတွင်းနဲ့မီးနှာဦးကျင်းမှာဖြစ်တယ်ခင်ဗျမိုက်တုံကြီးကအောက်စု
ဒီတိုက်ပွဲတွေဟာဒီလ9ရက်နေ့ကနေ17ရက်နေ့အထိဖြစ်ပွားပြီးလက်ရှိမှာလည်းနှစ်ဖက်တပ်တွေကြားစီရေးတင်းမာတာတွေရှိနေတယ်လို့လည်းပြောပါတယ်
ကိုရည်ကြတော့ညနေပိုင်းခဏတော့ပဲတနိုင်ကြောကြာတော့ဖြစ်ပြီးတော့နည်းနည်းငြိမ်သွားတယ်ကြည်ပြီးတော့ဆယ်ရက်နေ့ကျတော့ဖြစ်ဖြစ်တယ်ခင်ဗျဖြစ်ဖြစ်တော့တိုက်ပွဲတနည်းကိုဖြစ်တယ်ဒီ17ရက်နေ့ကျတော့လည်းဖြစ်တယ်ခင်ဗျဒီနေ့ကျတော့နည်းနည်းသူတို့နည်းနည်းငြိမ်သွားငြိမ်သွားလို့ဆိုပေမဲ့သူတို့မစုံခင်ဗျနည်းနည်းတိုက်ပွဲကိုခွာသွားတော့ဘောနော်သူတို့ကအပီးမစုံသေးလေသူကခွာပြီးတော့မှငြိမ်ထားဆိုတော့ခမလို့မရသေးဘောနော်စီးရဲအတင်းမှနေလို့ရှိလေခင်ဗျ
လက်တလုံးမှာမိုင်းပန်နဲ့မိုင်းကင်မြို့နယ်တွေမှာလည်းတိုက်ခိုက်မှု3-4ချိန်တော့ဖြစ်ခဲ့တာရှိကြောင်းနဲ့တီဘောမြို့နယ်မှာရင်ဆိုင်တိုက်ပွဲဖြစ်ပွားပြီးကျမ်းမော်ဘက်ကလက်နက်ခဲယံပီးကြောက်တွေကိုသိမ်းဆီးရမိတာရှိသလိုကြာဆုံးသူ3ရောင်းလောက်ရှိကြောင်းနဲ့ RCSS အဖွဲ့ကပြောပါတယ်တီဘောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဆိုင်းခန်းအောင်ကတော့တိုက်ပွဲတွေကြောင့်ဒေသခံ200လောက်နေရာစွန့်ခွာထွက်ပြေးနေရကြောင်းပြောပါတယ်
တော်ဒီဘောညွန့်နေတဲ့ကမန်ကြီးကျော်အောင်စုအိမ်မှာပေါ့နော်မန်ကြီးကျော်အောင်မှာအဲစတေးရှောင်းတဲ့ချိုးကဒီရောက်လာပါတယ်နေရာဝင်းကျင်နောက်ရှိမှာပုံเจ้าမှာပဲလာခုတော့မှာအဲရရွာကအလူရှင်နေတယ်နောက်တော့ကပုံเจ้าကနော်ကိုဆေးဆရာတော့ပေါ့ပြီးပေးတာအဲတက်ကဟိုလက်နဲ့ကြည့်နေဟိုလမ်းတော့ပြစ်တာပေါ့ပြစ်တဲ့ခါကျရင်အဲမန်ကြီးကျော်အောင်စုချက်ကနားဆိုင်ရွာနားမှာပေါ့ကြာပြော့ပတ်ခွဲတာပေါ့အဲဒါနဲ့အဲ့ရွာကလူတွေကြောက်ပြော့မှာအမန်ကြီးဘုန်းကြီးเจ้าကိုပြေးလာတော့
အစိုးရနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS နဲ့တီဘောမြို့နယ်မှာစီရေးတင်းမာနေချိန်မှာပဲအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့စစ်တပ်အကြမ်းမှာမူဆယ်မြို့နယ်မှာတိုက်ပွဲနှစ်ကြိမ်တည်းမနေ့ဖြစ်ခဲ့ပြီးအခြေအနေတင်းမာနေတယ်လို့ KIA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီနေ့ကနဲ့မနေ့ကနေ့ရက်တိုက်ပွဲဖြစ်တဲ့ဆိုတော့ဒီမေပင်တင်းတက်ပါတယ်ကျတို့တပတ်ဆရာကြီးတက်ပါကေသမဟာချုပ်ပေါ့သမဟာချုပ်လက်အောက်ကတိုက်ရင်တူအဲ့ဒီနေမဲ့ဘက်မှာဖြစ်တာဖြစ်ပါတယ်အာဒီမြို့နယ်ကပြောမယ်ဆိုလို့ရှိရင်တော့မိုးစေမြို့နယ်ရဲ့အရှေ့ဘက်ပေါ့ကြာမှာပါဒ
ဒီနေ့တော့တိုက်ပွဲဖြစ်တဲ့ဒီဂရိကဒီနေ့ကတော့မတက်တော့ခင်ဗျာဒါမဲ့တမ်တော့ပြဆုတ်တာလာတော့မရှိဘူးလို့တော့ဒီပြည့်ချင်းနေရတော့ဒီမှနေတဲ့အနေထားလောက်ပဲဖြစ်ပါတယ်ဒီတမတန်နေရတော့ဒီနေ့ကတော့ဘာဝင်ခင်ဗျာဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တော့တမ်ရောဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး ဒီလ9ရက်နေ့ကတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဝင်ဟောင်းလိုက်ပါလာတဲ့ရင်တန်းကိုMNDAကိုကိုကန့်လက်နက်ကိုင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်အရက်သား9ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့ကြောင်းနဲ့ဂျက်တပ်ဖွဲ့ဝင်3ဦးကြာဆုံးပြီး9ဦးဒဏ်ရာရခဲ့ကြောင်းတမ်ရောဘက်ကသတင်းထုတ်ပြန်ထားပါတယ်။
ရှမ်းပြည်ထဲမှာတိုက်ပွဲတွေကြောင့်အခြေအနေတင်ပါနေတဲ့အကြောင်းကိုမိုးစောတင်ပြသွားတာပါရှင်။အခုတော့သတင်းပတ်စင်ကနာရီကိုဆက်ပြီးတော့ထုတ်လွှင့်သွားမှာပါ။ခုရင်ဆုံးတော့စီးပွားရေးကနာကိုထုတ်လွှင့်ပေးချင်ပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းခဲ့တာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဦးစိန်ထေးကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်။ဒီကနာပါဆရာဦးစိန်လေးခင်ဗျာ။မြန်မာနို
ตาเจียนยาตัววะเลยสรุปที่จะรับเรียนนี่มาเลยดังค่าไปสู้ว่าแม่ลูซี่เองเลยสาธุลาวาลีเออเบดูเดียวดังค่าไปสู้ไล่ตาบาลีขึ้นมาดังค่าไปสู้มุสิ่งมาปาราเราอารมณ์เสียบ้างเนี่ยดีการเราบุญมุจิไม่เอาไหนเย่บุญจีสู้เวนเย่ แต่มาดาอุ้มยังสวยเอ็ดดูเอ็มบุ้มมุจิออนไลน์ด้วยอ่ะป่าวเนี่ยอารมณ์เสียบ้างเนี่ยพอจะจีเลยบ้างเออลงงานดีจ้ารอไปดูลงงานนี่ป่าวเลยเอ้กูน่าเบื่อเลยลูกบ่กูเสียอ่ะเพียงคอมมูนิอาเพียงนั่นล่ะเสียต้องกูทับพี่ละวะตัวยังชีวิตามาเอสเจนลิสต์ก็ขอรับเลยเอร่าก็แคนเซอรี่เจมันจูเอลี่สุดเลยคอมมูนิตี้กูบ้านอกจากกูบ้ามันยังมาเอ็มบริลี่เจ็ดคอมมูนิเอ
ยังมารูบีอินเตอร์ไพรส์กับคอมมิตงูเซียนอินเดียดีเนทบี้มาเลยครับเนี่ยโอเคไอ้เราดังค่าไปสู้มูลลูกพี่เองโอ้ดูมีอะไรสิว่าไอ้ดังค่าไปสู้มูลลูกตามยศีเดียนี่ได้จ่าวอะไรแต่แกดังค่าไปสู้มูลดีเรามาไปรู้มีอะไรป่าวอะไรขึ้นมาคือเลชิมดัมดาจูบายเจนเจนยาร์เดดังค่าไปสู้มูลสุรากาตัวแต่แกจะสั่งเสริมลูกเขาว่าเนี่ยอิงเลยรู้ป่ะเนาะแต่มาลูกว่าเราพิมพ์มาทาร์เดไปสู้มูลบ้า ไปสู้มือไปสู้มือสิวายไปสู้มือดูคุณเรามหบ่าวอาไปเรื่อยๆสู้เรื่อยๆสิวายไปเถอะนะมาสิวายไปสู้มือป่าวเองอาช้าไปสู้มือดีป่าวอะไรอุ้มอาพิมพ์พิมพ์ไม่สวยเองขี้ตัวละกันไปสู้ละมิวนอกจากตัวไปสั่งเงินสิเอริคุณอาบอกลูบกุศลยาวเนี่ยคอมมิวนิสต์ดองดลอเซ่บ่เนาะเอริตัวเรื่อยไปสั่งมือดีป่าวไปสั่งมือส่วนมาอาเก้าเนี่ยใช่ไหมนอกจากมาสิเรื่อยโอ้ยซาดีบ่เสียเองเอลูมิวไปสั่งมือดูไปสู้ละเลยถ้าสั่งเช่นนี้มาป่าวอะไร แต่ดูดีอ่ะมิวแต่ดีอ่ะมาคุณอ่ะก็เลยซีวายอ่ะเพียงไปสู้ละซีวายอ่ะเพียงไปสู้ละมาเลยมิวมิวสีก็เลยยามาในงานนี่อเมริกันในงานอุปโภคเลยปกุนี่ไปสู้ละมิวเนาะที่ปกุนี่ไปเส้นเนี่ยคอมมูนิตี้ตัวเนี่ยมีด้าซูเวนี่เนาะตัวเนี่ยบ้ามาคอมมูนิตี้ใช่ไหมไอ้เลสต์ใช่ไหมนักวาระชีก็บูเลยถ้ากูมาไปดามยังอ่ะห้องยี่เลยเนาะอเมริกันในงานอุปโภคนี่ปกุนี่ส่วนเนี่ยปกุนี่ไม่ยากหรอกไอ้ไปสู้มือใช่ไหมนักเด็กค่ะ
Taman Chime Sono, FDI no call it, Nanganya Yini Mona Muribu, to have Yini Mona Mayaro, 8 peso Muri with Loma Wakina.
Okay, Kina. I wrote Dilomio, Ala, Anadese, consider Patabiro, Tanka peso Muri Yavoli, Yamabi do Ludua or D Tanka peso Muama, Tika Muri, Shilam Havalakina.
Tame made the name Megoma. Could peso mua general water, but Mazon Chim will be manning a peso along the time. Who general Nawata, Nafa, Kimani, a peso mudi made the gun, look at Buddy. No, da Julia Jane Yopo. So look at Guru, Eddie Malet, general who are already queried. Tamanjila and Hubakal, Yin Nunga, Nawata, Nafa, Kika, Ture, Trintopia Moody, Ture, Wara Piamuri, Yam, Nangaraga, peso mulu, Miabi do Sebare, Ilumi Piora, Shido. Tama Abian Gino, Peso Lai, Abiduri Sayedome, Tamuri, Minai Mare, Eromania Dajamulu, Pidenga do a Mingunema, Pio Dolare, Peso Muha, Tagade, Tamade, Pimaku, through a Pion, Pime, and not a lesson in Tatuamabe. So
အများပြည်သူမြန်မာပြည်သူပြည်သားအများစုနဲ့ဆိုင်တဲ့ကျမကြီးနောက်ကျမကြီးဆောင်ရှားမှုနဲ့ပတ်သက်တဲ့အကူအညီတွေဒါမျိုးတွေကိုသူတို့ဆက်ပြီးအားပေးမယ်ဆက်ပံ့ပိုးမယ်နော်လူသားချင်းစာနာတဲ့အကူအညီတွေနော်အဲ့ဒီအကူအညီမျိုးတွေအမေရိကန်ဆက်ပြီးတော့မှပံ့ပိုးမယ်အကူအညီမယ်အားပေးမယ်အတေးပြပါလဲဆိုပြည်သူပြည်သားများရဲ့စင်ရဲ့ဒုက္ခရောက်စေမှုကိုမဖြစ်အောင်တန့်နိုင်တဲ့များသူတို့ကပံ့ပိုးက
Lego, the Gapi Lazi Mavala, Cha, Belu Yari Lu Apagalik.
The Beso Muya the Boda Bawaro. Timosi Biang Lego, Tuabu, Tabu Pisidi, Luya Kuni, the Tora, Toya no Miro, Miyangan. Georgian the Boga, Papinzo, Piatauchen Apin, Trua, Tuluxian, Lolo Miao, Pidulu Joe, Shizu Long, Bambuzi, the Chepe Chepa. No, the Uba Dimitri, sit up by Lungani, Amyazo, General Two Lighted. Japan Gandhi Uba Dimitri has two eluded joint venture Luda, Pedoli, not the car, Pidu Riale, Mamma Bianu Hamubo. Ara group I got Lumes, you know, Taria, Bambu Muro, Miazo Pupsi Mavali.
Okay, so I was saying, this is my item, Marakina.
Okay, come here, Jesu.
Siwaye Ganago Jack Herabashin, Fio Emmavaya Tajani Yapa, Sisinugo Sepido Tolinibare, Akuro Apasin, Tinsenija Amyotami Ganava, Yamanangama, February Lata Yaka, Sitaka Anna, Ting Hepirena Pai, Anna Shingo, Sanjine, Lamo Tret Sana, Piaborine, Seo Choyego, Pisane, Tana, Bonsonga, Wunanui, Alomotuabe, Ganguet Sana, Pianijare, CDM Lo Shamuri, Tinidicha, Bobido, Akan Lanibare. Dilo Shamurima, Lungeri, Amyo the Miri, and Yapia, Shiranga, the Dejaja, Bawin Nijaraba. Tigane sit Anashi, Pisa Yelo Shamuma, Bawin Nijare, Amyo the Mita Chup, your Tari at Danrigo, Tidimba, Amyo the Mikanama, Makim Pudega, Susi, Timpia Tabare.
There's a path we must choose sometimes.
အာနာရှင်စနစ်ကိုစတင်တဲ့ဆန္ဒပြပွဲတွေကိုတနင်္ဂနွေဦးတိုင်းကြာနဲ့အထွေထွေတပိတ်ကြီးဖြစ်လာတဲ့အထိဆင်နွှဲသွားမယ်လို့ကြွေးကြော်ထားတဲ့နိုင်ငံတော်ကစန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးတွေရှေ့တန်းကနေပါဝင်နေကြတာပါအာနာရှင်စတင်ရင်လမ်းမော်ထွက်ဆန္ဒပြနေကြတဲ့သူတွေထဲမှာ အမျိုးသမီးတွေရဲ့အသံတွေကိုအခုလိုကြဲကြဲလောင်လောင်ကြားနေရတာပါနိုင်ငံတော်တိုင်းမင်္ဂလာပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်နိုင်ငံခေါင်းဆောင်တွေတိုင်းနယ်ပြည်နယ်တွေကဝင်ကြီးချုပ်တွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်နေတဲ့ကျောင်းသူတွေဦးဖြစ်တဲ့မဟန်နီဦးပြောသွားတာပါအခုဆိုရင်နိုင်ငံတော်ဝန်မြို့ကြီးမြို့ငယ်နေရာနဲ့မှာလမ်းမော်ထွက်ဆန္ဒပြပွဲတွေတရင်တစ်ပတ်ကျော်ကြာလာခဲ့ပါပြီလူရန်စားဘောင်းဆောင်အလွာဘောင်းဆောင်ကပြည်သူတွေတနေ့တစ်ခြားပုံမှုပူးပေါင်းပါဝင်လာနေကြတာမှာနာမည်ကြီးဆိုတော်တွေမင်းသားမင်းသမီးတွေနဲ့အမှုပညာရှင်တွေအများပြားလဲဆရာနာရှင်စန့်ကြီး
ကျွန်တော်တို့ကတော့မတရားသိမ်းတာလေနော်အဲသမယိုးကြမဟုတ်ပဲနဲ့မတရားသိမ်းတာဆိုတော့သမုန်တော့ကဒီမှာတရားပကရရဲ့ဒီမတရားတာကိုလုံးဝလက်မခံနိုင်ပါဘူးသမုန်တော့ပြည်သူတွေအဲတင်းမြောက်ထားတဲ့ဒီကုကောင်းဆောင်မျိုးဒါတရားခံပြီးတော့မတရားအနာသိမ်းတာဖြစ်တဲ့အတွက်သမုန်တော့ပြည်သူတွေနဲ့လုံးဝလက်မခံနိုင်ပါဘူးဆုံးရေတီဒီညီနာပေါင်းတို့ဝေးစီကဒီရင်းကြီးကြတော့ဟာရောရဲ့သမိုင်းတစ်ခေတ်ကိုင
ဝယ်ရီတတိတခြားအချိန်မြင့်လာတာနဲ့အမျှအာနာမနီဘက်ကစနပြသူတွေအပေါ်မှာအင်အားသုံးနေနေတာဖန်စီတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မန္တလေးပဲခူးနယ်ပတ်သိမ်းမှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်ကြွေရဲရိုးပုံတွေတုံပြီးဖြိုခွင်းတာတွေရှိခဲ့ပြီးနေပြည်တော်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်စနပြလူငယ်နှစ်ဦးပြင်းပြင်းထန်ထန်တရား ဒီနေ့တာရှိသေးတဲ့မမရတွတ်တွက်ခိုင်တို့လိုလူငယ်တွေအများအပြားဒီနေ့ဆရာနာရှင်စန့်ကျင်စနပြပွဲမှာရှေ့ရန်ကနေတက်တက်ကြွကြွပါဝင်နေကြတာပါလက်နဲ့အားကိုးတဲ့ဆေးအုပ်ချုပ်သူတွေကအချိန်မရွေးအင်အားသုံးနေနေလာနိုင်တဲ့ဆိုရယ်ဆွေမှုတွေကြားကပဲအမျိုးသမီးအမျိုးသားလူငယ်လူလတ်လူကြီးအယူအပေါင်းဆုံးလူရန်စားပေါင်းစုံကပြည်သူတွေပို့မှုပါဝင်လာနေကြတာဖြစ်ပါတယ်
အမားတို့ရတဲ့ရထားတဲ့ခွေရည်တွေမရဘူးပြောလို့ရှိရင်မိစုလည်းဖန်တာလေအဲ့ဒီတော့မပါဘူးပါ။လက်နဲ့အားကိုတဲ့ဆိုလည်းတော့ကြောက်ပါပဲ။ဒါပေမဲ့ကြောက်ပေမဲ့လည်းမပါလို့ရှိရင်အမားတို့ရဲ့ဒါနောက်ဆက်တွဲကိုယ်ခံရမယ့်ကိစ္စလည်းအများကြီးရှိတယ်။ကိုယ်ရည်မောင်နှမတွေပါလေခံရမယ့်ဟာတွေအများကြီးရှိတယ်ကြောင့်အမားတို့ကြောက်ပေမဲ့လည်းပါဝင်ရမှာပဲအဲ့လိုမျိုးဆိုလို့။ကြောက်တဲ့လူတ လဲအာနာရှင်စနစ်ကျဆုံးတဲ့အထိဒီတိုက်ပွဲမှာသူဆက်ပြီးတော့ပါဝင်သွားမယ်လို့ပြောပါတယ
်ကျမကတော့ဆက်ပြီးတော့တော်လန်သွားမှာပါကျမညီမလေးဒီလိုဖြစ်ရကြိုးနဲ့အောင်စစ်အာနာရှင်စနစ်ကိုအမြင့်ပြတ်ဖြစ်သွားအောင်ပြည်သူလူထုအားလုံးဝိုင်းဝန်းပြီးဆက်ပြီးတော့တော်လန်ပေးကြပါအမြင့်ပြတ်သွားအောင်လားလုပ်ပေးကြပါလို့ပြောချင်ပါတယ်ကမ္ဘာအသိအောင်လည်းစင်ညာပေးကြပါနိုင်ငံတကာလည်းကူညီပေးကြပါလို့တောင်းဆိုချင်ပါတယ်ရှင်
ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာပါဝင်နေတဲ့ကျော်မိုးကလည်းမြို့မပြည်မှာဘယ်ပြည်သူကမှဆက်အာနာရှင်ကိုအလိုမရှိဘူးလို့ပြက်ပြက်တတပြောပါတယ
်။ဆက်အာနာရှင်ကိုလုံးဝအလိုမရှိပါဘူး။ဆက်အာနာရှင်ကိုဘယ်တော့မှလည်းအလိုမရှိခဲ့ပါဘူး။ဘသူအားမှလည်းမလုံလောက်ပါဘူး။ပြည်သူတရားလုံးနေတဲ့ရဲရဲဝဲဝဲဆက်အာပြောချင်ပါတယ်
။အာနာသိမ်းညက်ပိုင်းအတွင်းမှာပဲစစ်မှန်ရေးဝန်ထမ်းတွေကစတင်လိုက်တဲ့စေုပ်ချုပ်မှုဖီဆန်ရေး CDM လှုပ်ရှားမှုမှာလည်းဌာနပေါင်းစုံကဝန်ထမ်းတွေကလည်းစေုပ်ချုပ်ရေးရန်နေရာမှာမပါနိုင်ဘူးလို့ဆိုပြီးအလုံးမတော်ပဲကန့်ကွက်ဆန္ဒပြကြတာတွေပို့ပြီးတော့အားကောင်းလာနေပါတယ်။ရန်ကုန်တက္ကသိုလ်ကကတိကတူဖြစ်တဲ့ဒေါ်ဟန်နီလွင်ကတော့အာဏာသိမ်းစစ်အုပ်ချုပ်ရေးရန်နေရာရက်သွားတဲ့အထိကန့်ကွက်ဆန္ဒပြမယ်လို့ပြောပါတယ်
။ကျမတို့ကတော့ရန်နေရာရက်စီနေတာ။အဲ့တော့အခုလောလောဆယ်တော့ငင်းညမ်းကဆန္ဒထုတ်ဖို့ရယ်။ CDC ပေါ့နော် CDC ကတော့ဘာလဲဆိုတော့အစိုးရနဲ့မမူပေါင်းဘူး။အခုလောလောဆယ်ကျမတို့အချင်းချင်းနဲ့ညှိတယ်ဆက်ပိုင်ဆက်ဌာနလိုက်ညှိတယ်။ကိုဌာနထဲမှာလည်းညှိတယ်ဌာနလိုက်လည်းညှိတယ်ကျောင်းနယ်လည်းညှိတယ်။ညှိပြီးတော့အခုဘာပြောပေါ့နော် CDC နဲ့ဆိုဘာလုပ်မလဲဆိုတော့ပေါ်မလီဘာမှမလုပ်ဘူး။informally ရတော့ကျမတို့ကကိုယ်ကလေးနဲ့ဆရာတပည့်ကတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုပ်ငန်းဆိုင်ရာဌာနဆိုင်ရာဘာမှမလုပ်ဘူးကျမတို့ငင်းငင်းနေတယ်အဲ့ဒါလည်းကျမတို့ရဲ့ဝန်ထမ်းစီကံနဲ့ပဲကျမတို့ကဟိုစန့်ကျင်နေတာမဟုတ်ဘူးเนาะကျမတို့ကဘာမစန့်ကျင်တာလဲဆိုတော့ပြည်သူဝန်ထမ်းဥပဒေကိုမစန့်ကျင်ဘူးကျမတို့ကစစ်ဆိုးရအာဏာရှင်ကိုစန့်ကျင်တယ်ဒီရန်ရရရအောင်ကျမတို့လုပ်ချင်တယ်ဒါကြောင့်မို့ကျမတို့ဒီလုပ်ငန်းပိုင်းဆိုင်ရာအားလုံးကိုကျမတို့ချက်တယ
်ရန်ကုန်တက္ကသိုလ်ကပဲကတိကနာတူဖြစ်တဲ့ဒေါ်နွေးသစင်လိုင်းကလည်းအာဏာရှင်အမြန်ဆုံးကြဆုံးစေချင်တယ်လို့ပြောပါတယ်
ဒီလိုရွေးချယ်တင်ရောက်တဲ့အစိုးရကိုမတရားလက်နဲ့နဲ့အာဏာသိမ်းပြီးတော့မှငါတော့အစိုးရပါဆိုပြီးတော့မှမတရားကိုယ့်ဟာနဲ့ကိုတိစောက်ထားတဲ့အစိုးရကိုတော့လုံးဝလက်မခံပါဘူးသူတို့နဲ့လည်းဘယ်တော့မှအတူရှိမှာမဟုတ်ပါဘူးဟုတ်အဲ့ဒီအစိုးရဒါတော့အမြန်ကြားဆုံးပါသေးတယ်လို့ကျွန်တော်ဆန္ဒရှိပ
ါဆေးအာဏာသိမ်းမှုစန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာစစ်ရုံအလို့သမားတွေလည်းရှေ့တန်းကနေပါဝင်နေကြတာပါဆန္ဒပြအလို့သမားတို့ရဲ့အတန်ကိုလည်းနားထောင်ကြည့်အောင်ပ
ါဒီကတော့ကျွန်တော်တို့အလို့သမားတွေကအများရဖိနှိပ်ကံဘဝကနေလေလာခဲ့တဲ့လူသမားတွေဖြစ်တယ်ပေါ့နော်။ကျမတို့အဲ့လိုဖိနှိပ်ကံဆင်းဆဲရနေပြီးတော့ကိုဗစ် -19 ဝင်လာတော့ကလည်းကျမတို့လူသမားတွေကမျိုးမျိုးသောပုံစံနဲ့ဖိနှိပ်ကံကိုချက်ချုံရတယ်။အခုလိုမျိုးကိုဗစ် -19 ရဲ့အခြေအနေလေးပြီးွားတာမဟုတ်ပဲနည်းနည်းငြိမ်သက်မှုရှိမှလူသမားတွေအားလုံးကအားတွေပြန်တက်လာတယ်။သူတို့ရဲ့လောက်ခလာစားတွေရဖို့သူတို့ရဲ့ကျိုးစီးပွားတွေပို့ပြီးကောင်းလာဖို့သူတို့ရဲ့အခွင့်အရေးတွေပို့ပြီးကောင်းဖို့သူတို့မျှော်လင့်ပေမယ်။ဆမျှော်လင့်တဲ့အကြောင်းအရာကြီးမှာဖေဖော်ဝါရီ1ရက်ရဲ့ကျမတို့လူသမားတွေရဲ့မျက်ရည်တွေကျမတို့လူသမားတွေဝမ်းနဲ့ကြေကွဲနေတဲ့အရာတွေကြောင့်ချုံခဲ့ရတယ်။ကျွန်တော်တို့လူသမားတွေကလူသမားတယောက်တည်းမဟုတ်ပါဘူးလူသမားမှာနောက်မှာမိကုန်နေတဲ့ညီကုန်မတွေအများရှိပါတယ်အဲ့တော့ကျွန်တော်တို့လူသမားကဒီစစ်အာရှင်အစိုးရအောက်မှာနေမယ်ဆိုရင်အခုကျွန်တော်တို့ဒီနိုင်ငံတကာယင်းနှိမ့်ညှို့နှံမှုတွေမလာတော့ကျွန်တော်တို့သိနေလူသမားတွေအရန်ကိုသူတို့တွေဒုက္ခတွေတောကတွေရောက်နေတောကတွေများနေကြဒါကြောင့်ကျွန်တော်တို့လူသမားတွေကဒီအချိန်မှာတရောင်းတနေရပါဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးလူသမားအများစုရဲ့စိတ်ဆန္ဒနဲ့အလုံသမားအများစုကလမ်းပေါ်ထွက်တာဖြစ်ပါတယ်ဟုတ်
မြန်မာနိုင်ငံဟာ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းခဲ့ခြင်းကစလို့စစ်အုပ်ချုပ်ရေးစနစ်အောက်မှာဆယ်စုနှစ်တွေနဲ့ချီနေခဲ့ရတာပါ 1988 ခုနှစ်ကျောင်းသားလူငယ်တွေဦးဆောင်ခဲ့တဲ့လူထုလှူရှားမှုဟာလည်းအာဏာပိုင်တွေရဲ့ပုံစံအမျိုးမျိုးနဲ့ဖြိုခွင်းနှိမ်နင်းတာကိုခံခဲ့ရပြီးအဲဒီနောက်နှစ်ပေါင်း30ကျော်ကြာမှနိုင်ငံရေးအရပြည်ပြင်ပြောင်းလဲမှုတွေတဖြည်းဖြည်းဖြစ်လာခဲ့တာပါဒီလိုပြည်ပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်ဒီမိုကရေစီနုနယ်သေးတဲ့အချိန်မှာပဲစစ်တပ်ကပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ဆိုရတရက်ကိုအာဏာနဲ့ဖြုတ်ချသိမ်းယူတာကိုဘယ်လို့မှလက်မခံနိုင်ဘူးလို့ဆန္ဒပြသူတွေကပြောဆိုနေကြတာပ
ါ။ကျမတို့ကတမိုင်းဆက်ဆက်ဒီစစ်ဆိုးရွားကိုတော်လန်လာခဲ့ကြပါပြီ။ကျမတို့တမိုင်းကမှအရေးမခံနိုင်ပါဘူး။နော်ပြည်သူတွေကလည်းသူတို့ရဲ့ဆန္ဒကိုမဲရည်နဲ့လည်းပြခဲ့ပြီးပြီ။ကိုဗစ်ကာလမှာလည်းမချောင်မညွတ်ဒီလိုမျိုးရှေ့တွေထွက်ပြီးကြပါပြီ။ဒါကြောင့်မလို့စစ်အာဏာရှင်ကိုတိုက်ထုတ်ဖို့မမတပြည်လုံးကနိုင်ငံအခွင့်အမှမီဒီယာတွေ International Community တွေအားလုံးကိုပါဝင်ကြပါလို့တိုက်တွန်းပါတယ်
။လူမှုမျိုးကဆန္ဒပြအမျိုးသမီးတူပြောသွားတာပါ။နိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအရှိန်အဟားလာနေတဲ့အချိန်မှာပဲစစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ပြည်သူအများယူကျိုးမရဖြစ်နေကြတာပါ။အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေနဲ့ကန့်သက်ထိန်းချုပ်မှုတွေလှုပ်လာတဲ့ကြားမှာကိုပဲဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့အားကောင်းနေပါတယ်။ဒီကနေ့ခင်မျိုးဆက်တဲ့လူငယ်တွေကတော့အာဏာရှင်တွေဘက်ကအကြမ်းဖက်နှိမ်နင်းလာရင်တော့ဂျာဘူအန်တူဒီဆီယာနာရှင်စနစ်ကိုအပြီးတိုင်ပြတ်သုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောဆိုနေကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်။ကျမခင်ဗျဖြေပါရှင်။
စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေနဲ့အမျိုးသမီးသူအသံဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့အမျိုးသမီးကဏ္ဍကိုမခင်ဖြူရိတ်ကတင်ဆက်သွားတာပါရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါဦ
း။မြန်မာနိုင်ငံစစ်အာဏာသိမ်းမှုပေါ်နီလန်မျိုးစုံတုံပြီးအရေးယူဖို့မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးတောင်အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်။တောင်အန်ဒရူးစ်ကအရင်တော့ကပြင်းထန်တဲ့လူခွင့်ချုပ်ဖောက်မှုတွေကိုကင်တွေရမှာအသုံးပြုခဲ့တဲ့နီလန်အားလုံးကိုထဲ့သွင်းစဉ်းစားဖို့ကုလသမဂ္ဂလူကြုံရေးကောင်စီကိုတိုက်တွန်းအားပေးတင်တယ်လို့ပြောပါတယ်။သူကပဲအလားတူအခြေအနေမျိုးတွေမှာလူကြုံရေးကောင်စီကဆုံးဖြတ်ချက်ချခဲ့ရမှာပြစ်မှတ်ထားတဲ့အကရေးယူမှုတွေလက်လက်ခဲရောင်းချမှုတွေပိတ်ပင်တာနဲ့ခီးတဝါပိတ်ပင်တာတွေပါခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိမ်းတာကပြည်တွင်းရေးသာဖြစ်တယ်လို့တရုတ်နိုင်ငံကပြောပြီးမြန်မာနိုင်ငံအတွင်းမှာအခြေအနေတွေအေးဆေးပြီးတော့ပုံမှန်အနေထားပြန်ရောက်ဖို့သက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာဂျနီဗာအခြေစိုက်တရုတ်တမ္မတ်ကြီးချန်ဆူးကဒီနေ့ကျင်းပတဲ့လူခွင့်ရေးကောင်စီအထူးစည်းဝေးဘက်မှာမြန်မာနိုင်ငံနဲ့ဖြစ်ပျက်နေတာတွေကမြန်မာနိုင်ငံပြည်တွင်းရေးသက်သက်သာဖြစ်တယ်လို့ပြောပါတယ်။အာဏာသိမ်းစစ်ကောင်စီကပြတ်ထန့်ဖို့ပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာအသေးစိတ်ဆွေးနွေးပြင်ဆင်ဖို့လိုအပ်နေပြီးတော့အခုအချိန်ခါဟာလည်းဒီဥပဒေကိုပြတ်ထန့်ဖို့အချိန်ကောင်းမဟုတ်ဘူးလို့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ကွန်ပျူတာဆိုင်ရာအသင်းတွေအားလုံးကဒီရေဆွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါလေဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးကြားထဲမှာလောအောင်အဆင့်တွေကိုကျော်လွန်ပြီးတော့အစောတလင်ပြတ်ထန့်လိုက်မယ်ဆိုရင်မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်နဲ့ကွန်ပျူတာအသင်းတွေအနေနဲ့ပြင်းပြင်းထန်ထန်ကောက်ွက်မယ်လို့လည်းပြောပါတယ်ဒီဥပဒေမူကြမ်းဟာနိုင်ငံအချို့ပြည်သူတွေအချို့နဲ့စီးပွားရေးလုပ်ငန်းကဏ္ဍအားလုံးတို့ရဲ့အချို့အတွက်အသေးစိတ်ချက်ပြီးဆွေးနွေးပြင်ဆင်ဖို့လိုတဲ့အကြောင်းလိုအပ်တဲ့အထောက်အကူပြုအကြောင်းချက်တွေလုပ်ငန်းစဉ်တွေကိုအဆင့်ဆင့်မဖြစ်မနေလှုပ်ဆောင်ရမယ်လို့လည်းဒီအသင်းတွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်မြန်မာနိုင်ငံမှာဆက်ရနာသိဆက်ရင်ဆန္ဒပြပွဲတွေဆက်ဖြစ်နေရမှာစစ်ကောင်စီဌာနချုပ်ဆီကနေပြီးတော့မှလည်းအစိုးရရုံးဝန်ထမ်းတွေဆက်ဆန္ဒပြခဲ့ကြပါတယ်ဆက်ရနာသိခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကမနေ့ကတနိုင်ငံလုံးကိုမေကွန်းပြောခဲ့ပြီးဒီဝန်ထမ်းတွေရဲ့အလုံးမစင်မဲ့ဆန္ဒပြတော့တွေကိုရပ်တန့်ဖို့သတိပေးထားတဲ့ကြားကအခုလိုဆန္ဒဆက်ပြနေကြတာပါဒီစစ်အုပ်ချုပ်ရေးကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေးလှုပ်ရှားမှု CDM မှာပါလာတဲ့အင်ဂျင်နီယာဝန်ထမ်းတူကသူတို့အနေနဲ့မတရားမှုတွေကိုစန့်ကျင်ရပ်တည်သွားဖို့လိုမယ်။နောက်ဆုံးမှအမှတ်တရဘက်ကအနိုင်ရအောင်မြင်လိမ့်မယ်လို့ယုံကြည်ထားကြောင်းဆက်ပြောခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့ကဆန္ဒပြပွဲမှာတော့ဒီနေ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုရာဘာချီတွေနဲ့တိုက်ခတ်လူစုခွဲထားကြောင်းဆန္ဒပြသူ၃ဦးဒဏ်ရာရခဲ့ကြပါတယ်။အမျိုးသမီးတစ်ယောက်ကဗိုက်မှာဒဏ်ရာရပြီးအမျိုးသားတစ်ယောက်ကတော့ပါးကိုထိမှန်ဒဏ်ရာရပြီးနောက်အမျိုးသား2ကတော့လက်မောင်းမှာဒဏ်ရာရခဲ့တယ်လို့ကိုယ်တိုင်မြင်တွေ့ခဲ့ကြတဲ့ချက်ချင်းဒီဘက်ကတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်ခင
်ဗျ။တရင်အချင်းချက်ကိုကိုဝင်းမင်းကျင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Holy Gift ဖြစ်ပါတယ်။ VOA American အစံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတန်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ2440နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.